Welcome to the Voice of America in Burmese.
ပြန်နေကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါလိမ့်မယ်နော် VOA American တန်ရဲ့2022ခုနှစ်ဇွန်လ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ24.40.51ကထုတ်လွှင့်နေသလိုကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါလိမ့်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါဒီကနေ့မနက်သတင်းတွေထဲမှာတော့ဥရောပသမဂ္ဂကမြန်မာစစ်ကောင်စီကိုတတိယမြောက်အရေးယူပိတ်ဆို့မှုချမှတ်လိုက်တဲ့အထက်မှာဝင်ကြီးတွေဒုဝင်ကြီးတွေအပြင်စစ်မှုထမ်းဟောင်းအဖွဲ့ပါပါဝင်နေတဲ့အကြောင်းတစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကလည်းစစ်အုပ်စုရဲ့အဓိကဝင်ငွေစီးဆင်းမှုတွေဖြစ်တဲ့ပလဲနဲ့တစ်လုံငန်းကိုပါဒဏ်ခတ်အရေးယူလိုက်တဲ့အကြောင်းစတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြင်ရုရှားနိုင်ငံကိုတွားရောက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးသုံးသပ်ချက်တစ်ခုမှာတော
့ဒါရုရှားနဲ့ဗမာကြားထဲမှာအဲခုထိထားတဲ့အခြေအနေတွေတန်းမှာနဂိုရှိတည်တဲ့ဒီလက်နက်နဲ့ပတ်သက်လို့ရောင်းဝယ်ကိစ္စတွေလည်းဖက်ဆင်းပြီးတော့မှဒီစာချုပ်တွေလည်းချုပ်ဖို့ရှိနေတယ်လို့တော့ကျွန်တော်ကြားရတာပဲလေ
ဒီလိုအကြောင်းအနေနဲ့အတူမင်းတပ်မှရင်ဆိုင်နေရတဲ့နောက်ဆုံးအခြေအနေရိုဟင်ဂျာဒုက္ခသည်တွေရဲ့လက်တလောအခက်အခဲစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူပြောပြသွားမှာဖြစ်ပါတယ်
မြန်မာစစ်ကောင်စီပေါ်တတိယမြောက်အရေးယူပိတ်ဆို့မှုကိုချမှတ်လိုက်ကြောင်းဥရောပသမဂ္ဂကဇွန်လ22ရက်နေ့တနင်္လာနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရဥရောပသမဂ္ဂရဲ့ထက်မှန်ပိတ်ဆို့အရေးယူမှုစီးရင်ထဲမှာအာဏာသိမ်းစစ်အုပ်စုဝင်တွေတဲကနောက်ထပ်8ဦးနဲ့သူတို့ပိုင်ဆိုင်မှုစီးပွားရေးလုပ်ငန်း3ခုအပါအဝင်စစ်ပြန်စစ်မှုထမ်းဟောင်းအဖွဲ့တို့ပါပါဝင်ပါတယ်။ဒဏ်ခတ်ပိတ်ဆို့ခံရသူတွေထဲမှာစစ်ကောင်စီဝင်ကြီးတွေဒုတိယဝင်ကြီးတွေအပြင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေပြီးတိုင်းပြည်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့အစိုးရရှေ့နေချုပ်လည်းပါဝင်ပါတယ်။ကြောင်မြတ်ယေဒနာတစ်လုံငန်းစတာတွေကိုပြစ်မှတ်ထားအရေးယူမှုတွေဟာမြမတဘာဝတန်ဇာတတွေကနေအကျိုးမြတ်ရရှိနေတဲ့စစ်အုပ်စုရဲ့ဝင်ငွေတွေကိုကန့်သတ်ဖို့ရည်ရွယ်ကြောင်းလည်းဖော်ပြထားပါတယ်။တစ်ဖက်မှာလည်းမြမပြည်သူတွေအတွက်အလွန်အမင်းထိခိုက်နစ်နာမှုတွေမဖြစ်အောင်ဥရောပသမဂ္ဂအနေနဲ့ရှောင်ရှားဆောင်ရွက်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆီယာနာသိမ်းပြီးတဲ့နောက်ဥရောပသမဂ္ဂကပြစ်မှတ်ထားအရေးယူပိတ်ဆို့ထားသူတွေထဲမှာဗိုလ်ချုပ်မှူးကြီးမေအောင်လှိုင်နဲ့မိသားစုတွေအပါအဝင်စုစုပေါင်း43ဦးထိရှိသွားပြီဖြစ်ပါတယ်။ဒါအပြင်စစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းအုပ်စု6ခုနဲ့အခုတစ်ခေါက်မှာတော့စစ်ပြန်စစ်မှုထမ်းဟောင်းအဖွဲ့ကိုပါပိတ်ဆို့အရေးယူမှုစီးရင်ထဲမှာထည့်သွင်းဖော်ပြထားပါတယ်ရှင
်။စစ်ကောင်စီအပါအဝင်သူတို့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေအပေါ်ဗြိတိန်အစိုးရကပိတ်ဆို့တန်ခတ်မှုတွေထပ်တိုးချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အာဏာသိမ်းစစ်အုပ်စုအတွက်အဓိကဝင်ငွေဝင်လန်းရစီတဲ့လမ်းကြောင်းတွေကမြမတစ်လုပ်ငန်းနဲ့ပလဲလုပ်ငန်းတွေကိုဒီတင်နိုင်ငံကပိတ်ဆို့အရေးယူလိုက်တာဖြစ်ကြောင်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒီလုပ်ငန်းတွေရဲ့အကျိုးအမြတ်တွေကိုစစ်ကောင်စီကရရှိနေတဲ့အတွက်ပြစ်မှတ်ထားအရေးယူရတာဖြစ်တယ်လို့ဆိုပါတယ်။ဒီတင်နိုင်ငံကြီးဝန်ကြီး Dominic Raab ကလည်းမြမစစ်အုပ်စုနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုဒီတင်နဲ့မဟာမိတ်နိုင်ငံတွေနဲ့အတူဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ဆောင်ရွက်သွားမှာဖြစ်ပြီးတရားမဝင်အစိုးရရဲ့ဗဏ္ဍာရေးလုပ်ငန်းတွေကိုလည်းပြစ်မှတ်ထားလှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရေးကိစ္စကိုသုံးသပ်ချကြောင်းလဲနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာပြောပါတယ်။ဒီသုံးသပ်ချက်ရလဒ်အနေနဲ့ဗြိတိန်ကရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းတွေဟာမြန်မာနိုင်ငံမှာအလို့အကံအခွင့်လန်းဖန်တီးရေးနဲ့စည်ရဲနွမ်းပါမှုရှော့ချရေးစတာတွေအတွက်ရေးပါတဲ့အခန်းကဏ္ဍမှာဆက်လက်ရှိနေပေမဲ့စီးအုပ်စုကိုအမှုမဲ့အမှတ်မဲ့အထောက်ပံ့ဖြစ်စေမဲ့ကိစ္စရပ်တွေကိုရှောင်ရှားသွားမယ်လို့ဆိုပါတယ်
မြန်မာနိုင်ငံမှာတရားဥပဒေနဲ့မညီဖမ်းဆီးခံထားရသူတွေအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့တနင်္လာနေ့ကစစ်ကောင်စီကိုကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကနေမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါဗျ
And a quick update from Myanmar where the country team again called for the immediate release of thousands of women and children and men currently in detention almost 5 months after the military seized.
February 10th နေ့အရက်သားဆိုရစီကနေစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်9လနီးပါးကြာထိမ့်သိမ်းခံထားရတဲ့အမျိုးသမီးကလေးတငယ်အမျိုးသားထောင်ပေါင်းများစွာကိုချွင်းချင်းမရှိချက်ချင်းလွတ်ပေးဖို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကနေထက်မှန်တောင်းဆိုလိုက်ပါတယ်ဒီကနေ့အချိန်ထိမတရားဖမ်းဆီးချုပ်နှောင်ခံထားရသူတွေနဲ့ထိမ့်သိမ်းခံထားရသူပေါင်း 9,000 ထိရှိနေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကစီးရင်ထုတ်ပြန်ထားကြောင်းစတီဖင်ဒူဂျရစ်ကပြောသွားတာပါ။ဒါအပြင်နိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေ၊ဆရာဆရာမတွေ၊ကျန်းမာရေးလုပ်သားတွေ၊သတင်းသမားတွေ၊တန်ဃာတော်တွေနဲ့တာမန်ပြည်သူတွေအပါအဝင်လူပေါင်း 2,000 နီးပါးဟာဖမ်းဝရမ်းထုတ်ခံထားရပြီးဘေးလူရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းစတီဖင်ဒူဂျရစ်ကသတင်းတောက်တွေကိုပြောသွားပါတယ်ရှင်။
မြန်မာနဲ့နိုင်ငံအပြန်အလှန်ချစ်ကြည်ရေးခရီးစဉ်တွေဆက်လက်နဲ့ရောင်းရွယ်ရေးဆက်လက်လှုပ်ဆောင်နေတာဟာအာဏာသိမ်းစစ်ကောင်စီကိုရုရှားကတရားဝင်ဖြစ်အောင်လုပ်နေတာဖြစ်တယ်လို့လူအခွင့်ရေးတက်ကြွလှုပ်ရှားသူတွေကဝေဖန်လိုက်ကြောင်း Reuters သတင်းမှာဖော်ပြပါတယ်ရုရှားနိုင်ငံကအင်ရှင်အဖြစ်ဇွန်လ22ကနေ24ရက်နေ့ထိလက်ခံကျင်းပမဲ့နိုင်ငံတကာလူညုံရေးညီလာခံကိုတက်ရောက်ဖို့စစ်ကောင်ဆောင်ဗိုလ်ချုပ်မင်းအွန်လိုင်းမော်စကိုမြို့ကိုရောက်ရှိနေတာဖြစ်ပါတယ်တနင်္လာနေ့ကရုရှားလူညုံရေးကောင်စီအတွင်းမှနီကိုလိုင်းထရူရှော့နဲ့ဒီဘိုဂျုံမှုကြီးမင်းအောင်လှိုင်တို့တွေ့ဆုံပြီးနှစ်နိုင်ငံအကြားလူညုံရေးနဲ့နှစ်နိုင်ငံဆက်ဆံရေးပုံမူအားကောင်းစေဖို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာစစ်ကောင်ဆောင်ရဲ့ရုရှားခီးစဉ်အတွင်းသမ္မတပူတင်နဲ့တွေ့ဆုံဖို့မရှိကြောင်းရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ကတင်းလာနေအစိုးပိုင်းမှာပြောကြားခဲ့ပါတယ်။အခုလိုမြန်မာစစ်ကောင်ဆောင်ကိုနိုင်ငံတကာလူညုံရေးညီလာခံတက်ရောက်ဖို့ရုရှားနိုင်ငံကဖိတ်ကြားခဲ့မှုအပါအဝင်စစ်အုပ်စုနဲ့ဆက်ဆံရေးဆက်လက်ရှိနေတာဟာနိုင်ငံနှစ်ရှည်ကာလများကြာဆက်ဆံလာခဲ့တာကြောင့်ဖြစ်ပြီးမတ်လတုန်းကမြန်မာနိုင်ငံမှာအရသားတွေတည်ဆုံမှုအပေါ်ရုရှားအစိုးရကအလေးနဲ့စိုးရိမ်မိကြောင်းပြောကြားထားပြီးဖြစ်တယ်လို့တုတ်ပြန်ခြေပါကြပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9633ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ဆက်မှာပါ။အမေရိကန်ကနေပြည်ပနိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးအလုံးပေါင်း55တန်းဖြန့်ဝေပေးမယ့်အစီအစဉ်ကိုသမ္မတအိမ်ဖြူတော်ကတနင်္လာနေ့မှာခြားပြခဲ့ပါတယ်။ဆေးအများစုကို Latin America, Caribbean ဒေသ, Asia နဲ့ Africa နိုင်ငံတွေကိုပေးဝေမှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကကမ္ဘာတလွှားကဒီနိုင်ငံတွေကိုအမေရိကန်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးတန်း80ပေးဝေဖို့ကတိပြုထားတာပါအခုဖြန့်ဝေပေးမယ့်ကာကွယ်ဆေးအများစုကို COVAX ကာကွယ်ဆေးမျှဝေရေးဆိုင်ရာနိုင်ငံတကာအစီအစဉ်ကနေတဆင့်ပေးသွားမှာဖြစ်တဲ့အကြောင်းဘိုင်ဒန်အစိုးရအဖွဲ့ကတနင်္လာနေ့မှာကြေညာခဲ့ပါတယ်ကာကွယ်ဆေးတွေကအဆင့်သင့်ရှိနေပေမဲ့အမေရိကန်နိုင်ငံမှာရောဆေးလက်ခံမဲ့နိုင်ငံတွေမှာပါကာကွယ်ဆေးဆိုင်ရာစီးနှင်းစည်းကမ်းသတ်မှတ်ချက်တွေကြောင့်နှောင့်နှေးမှုတွေဖြစ်နိုင်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်ဖြန့်ဝေမဲ့ကာကွယ်ဆေးပထမအထုပ်အလုံးပေါင်း25တန်းနဲ့ပတ်သက်တဲ့အစီအစဉ်ကိုသမ္မတဘိုင်ဒန်ကဒီလအစောပိုင်းမှာခြားပြခဲ့တယ်လို့တနင်္လာနေ့ကတော့ကျန်တဲ့ကာကွယ်ဆေးအလုံးပေါင်း55တန်းအတွက်ချမှတ်ထားတဲ့အစီအစဉ်ကိုသမ္မတအင်ဖြူတော်ကပြောကြားလိုက်တာဖြစ်ပါတယ်အဲ့ဒီအထက်မှာ Latin America နဲ့Caribbean ဒေသအတွက်14တန်း၊ Asia ဒေသအတွက်16တန်းနဲ့ Africa ဒေသအတွက်10တန်းပါဝင်ပါရရှင
်။ Iran အနေနဲ့သူ့ရဲ့ပေတင်းတက်ဒုံးကျည်အစီအစဉ်အတွက်ကန့်တတ်မှုဆိုင်ရာဒါမှမဟုတ်ဒေသတွင်းလက်နက်ကင်တပ်ဖွဲ့တွေကိုပံ့ပိုးမှုဆိုင်ရာတွေအတွက်ညှိနှိုင်းမှုတွေလုပ်ဖို့လုပ်မှာမဟုတ်ဘူးလို့ Iran သမ္မတဖြစ်လာတဲ့ဒီသဘောထားတင်းမာသူ Ibrahim Raisi ကတနင်္လာနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။ဒါအပြင်သူဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှာမဟုတ်ဘူးလို့လည်းပြောပါတယ်။အီရန်နျူကလ িয়ার လက်နက်ထုတ်လုပ်မှုတားဆီးရေးဆိုင်ရာ2015နိုင်ငံတကာသဘောတူညီချက်ထဲမှာအမေရိကန်ကပြန်ဝင်ဖို့စူးစမ်းနေချိန်မှာပဲအခုလိုမျိုးအီရန်ကပြောကြားလိုက်တာဖြစ်ပါတယ်။အရင်တုန်းကအမေရိကန်သမ္မတထရန့်အစိုးရလက်ထက်မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့သလို အီရန်ပေါ်စီးပွားရေးအရအေးအေးယူမှုတွေပြန်လည်ချမှတ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာရိုက်စီသမရအဖြစ်ရွေးခံရပြီးပထမဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရန်နိုင်ငံတွင်1988ခုနှစ်တုန်းကလူပေါင်း 9,000 လောက်စုလိုက်ပြုံလိုက်အကွက်မြက်ခံရမှုမှာသူ့ရဲ့ပါဝင်ပတ်သက်မှုကိုသတင်းတောက်တွေကမေးမြန်းတဲ့အခါမှာတော့သူကသူ့ကိုယ်သူလူအခွင့်အရေးကာကွယ်ဆောင်ရွက်သူအဖြစ်ဖြေချသွားပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်တွေအတွင်းကဘာတလွားပဋိပက္ခမျိုးစုံအတွက်စစ်သားအဖြစ်အသုံးချခံရတဲ့ကလေးငယ်ပေါင်း 8,500 ကျော်ရှိနေပြီးတေဆုံးရသူပေါင်းက 2,900 နီးပါးရှိနေတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းတဲ့ကလေးငယ်တွေနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထဲမှာကလေးငယ်တွေအသက်ခံရတာတရားပါဒဏ်ရာရစေတာလိမ်ပိုင်းဆိုင်ရာအစော်ကားခံရတာနဲ့စစ်သားဖြစ်လူသစ်စုဆောင်းတာအပြင်စေကုသောက်ခွင့်ကျောင်းပညာသင်ယူခွင့်မရတာတွေကိုပါထည့်သွင်းဖော်ပြထားပါတယ်ပဋိပက္ခပေါင်း20ခုမှကလေးငယ်ပေါင်း 2,000 နီးပါးကလေးငယ်အခွင့်ရေးဆိုင်ရာချိုးဖောက်မှုတွေခံခဲ့ရပြီး2020ပြည့်တဲ့မှာတော့အဖြစ်အများဆုံးနိုင်ငံတွေကတော့ဆိုမာလီယာကွန်ဂိုအာဖဂန်နစ္စတန်ဆီးရီးယားနဲ့ယေမန်နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ဒီအစဉ်ခံစားရဲမှာအမည်မဲ့စင်းကိုပါထည့်သွင်းထားပြီးဒီလိုစင်းအသွင်းခံရတဲ့အဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့လောက်ရက်ကိုအရှက်ရစေပြီးကလေးငယ်တွေကိုအကာအကွယ်ပေးရေးလှုပ်ဆောင်လာစေဖို့ရည်ရွယ်တာဖြစ်ပါတယ်ရှင
် G7 စမ်းမှုထိပ်သီးခုနှစ်နိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်ပြီးမြန်မာရည်ရဲထဲထဲဝင်ဆောင်ရွက်ပေးဖို့မြန်မာအရက်ဖက်လူမှုအဖွဲ့အစည်း400နီးပါးကဇွန်လ21ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းတောင်းဆိုလိုက်ပါတယ် G7 အဖွဲ့ဝင်နိုင်ငံတွေကအခုနောက်ဆုံးမြေတိမ်မှာကျင်းပတဲ့အစည်းအဝေးကနေကြေညာချက်ထုတ်ပြန်ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအလေးပေးဖော်ပြတာကိုကြိုဆိုကြောင်းဒါပေမဲ့မြန်မာအကြက်တဲအတွက်အာဆီယံကအဓိကနေရာကနေချင်းကပ်လှုပ်ဆောင်ဖို့ပြောကြားတာဟာမှားယွင်းတယ်လို့ယုံကြည်ကြောင်းဖော်ပြထားပါတယ်အာဆီယံအဖွဲ့ကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့တည်တည်ကြာကြာလှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက် G7 အဖွဲ့ဝင်နိုင်ငံတွေကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးဖို့ကိုတိုက်တွန်းနေကြတာပါမြန်မာနိုင်ငံကို G7 နိုင်ငံတွေကအထူးကိုယ်စားလှယ်တူချက်ချင်းစေလွတ်ပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှနာဘာဂနာရဲ့ဒီအတူ G7 အထူးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့ဒေသအတွင်းနိုင်ငံတွေနဲ့တန်တမာရေးဆွေးနွေးမှုတွေလုပ်ပြီးပူးပေါင်းဆောင်ရွက်နိုင်မဲ့အစီအစဉ်တွေချမှတ်ပေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ G7 အထူးကိုယ်စားလှယ်တို့ဟာစေအုပ်စုနဲ့သာမက NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းသာလက်နက်ကိုင်အဖွဲ့တွေ CDM အာဏာပိဆိုင်ရေးလှုပ်ရှားသူတွေနဲ့အကြမ်းဖက်လှုပ်ရှားမှုဥဆောင်နေတဲ့လူငယ်တွေနဲ့လည်းဆွေးနွေးညှိနှိုင်းမှုကိုတောင်းဆိုကြပါရယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်လေးကိုနားဆင်နေကြတာပါကျမတို့အခု VOA မြန်မာပိုင်းကထုတ်လွှင့်တဲ့နည်းနည်းချင်းအစီအစဉ်လေးကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်ရှင်ကဲကိုညာကြီးအခုတော့ကျမတို့ဒီအင်္ဂါနေ့နည်းနည်းချင်းသတင်းလွှာတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတင်ဆက်ကြရအောင်ပ
ါဟုတ်ကဲ့ပါကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးတင်ပြချင်တာကတော့မင်းကင်းဘက်ကအချင်းနေပါစကိုင်းတိုင်းမင်းကင်းမြို့မှာစစ်ကောင်စီတပ်နဲ့မင်းကင်း PDF နှစ်ဖက်တပ်ဖွဲ့တွေပြစ်ခတ်မှုတွေဖြစ်ခဲ့ကြပြီးရဟန့်ရင်တွေပါပြန်တန်းနေတဲ့အတွက်တိုက်ပွဲပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေကြတာဖြစ်ပါတယ်။မြောင်မြို့မှာဆိုရင်လဲကျေးရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေလုပ်ကင်နေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်မြို့ကပေးပို့လာတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းမင်းကင်းမြို့ကြောက်ခဲတဲ့ကြီးရွာမှာဇန်နဝါရီလ20ရက်ညနေပိုင်းကစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ပွားခဲ့တာပါတနင်္လာနေ့မှာတော့ရဟယင်တွေပါပြန်ဝဲလာတာတွေ့ရတဲ့အတွေ့တိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်နေကြတယ်လို့မင်းကင်းဒေသခံတဦးက VOA ကိုပြောပြပါတယ
်ဒီကြောင်တွင်မင်းကင်းမှာတပ်ဖွဲ့ထားပြီးအဲ့ဒါအနေမှာကျွန်တော်ရင်းနေတဲ့ကြောက်ခဲတဲ့ကြီးရွာမှာလာပြီးတပ်ဖွဲ့ရတော့နော်အဲ့မှာတက်ဆွဲတော့ BDF ဒီလည်းလမ်းမှာဒီလိုလာရေးဆိုတဲ့တင်ရလို့ BDF ဒီနဲ့လမ်းမှာတိုက်ရိုက်ဖြစ်နေဖြစ်တော့ဟာကြအဲ့အချိန်မှာသူကချွာတယ်ဝင်ဒီမှာဒီလူနေအစာဦးတွေနဲ့ဒီခါရီးအစာဦးတွေအလုံးချပြီးမှပြန်အလုံးချပြီးမှအဲ့အနေမှာတစ်စင်းလင်းနေကြီးပေါ့ RPG ပေါ့ အရာနဲ့အမကြီးမျက်နှာပိုင်းတော့ကဆင်းမယ်ဆင်းချင်းဒီသားလောက်ထိ5ချက်လောက်ထိအလားလောက်ထိပြည်လိုက်ပြစ်ခတ်လိုက်ကြအဲ့ဒီဟို PDF တွေအနေနဲ့ဒီနေ့ရေးထိခိုက်မှာဆိုပြီးမှအကုန်လုံးနောက်ပြန်ဆုံးလိုက်ရပါဆုံးဟုတ်ကဲ့ဒီနေ့မျက်နှာမှာဆိုရင်ကျွန်တော်တို့ကြောက်ခဲတဲ့ရွာကနေမှာအစင်သူတို့ရဲ့အမာကန်အင်အားဆက်အင်အားထောက်ခံနေတူအများစုရှိတဲ့ဒီပန်းစစ်ဆိုတဲ့ရွာမှာသက်ဆွဲထားရတဲ့သတင်းကြားရှိပါတယ်ဟုတ်ဟုတ်တယ်ဗျာဟုတ်တယ်ဗျာနောက်ပြီးတော့ဒီသူတို့သက်ဆွဲဒီကြောက်ခဲတဲ့မှာအဖြစ်မနေရဖြစ်နေခြင်းအတွက်မှာပဲဒီရဟန်းရင်တည်းကလေးတို့ပြန်သွားရလဲရှိတယ်နောက်ပြီးတော့ဒီနေ့မှလည်းသူတို့ရှိတဲ့အချိန်မှာကျွန်တော်တို့ငင်းရင်းမျိုးပေါ်လာနေပါအနေပြန်ပြီးမျိုးတက်ပြီးမှကလေးမျိုးကိုတက်သွားပါတယ်ဗျာအဲ့ဒါဒီတားကနေတော့မြင်ရတော့တိုက်ပွဲကြီးဖြစ်မယ်ဆိုပြီးအရင်ဆိုရင်ဒါပါကြည့်ရတာကြည့်လို့အင်းဒီအင်းကမှရှိတယ်ကွာကကျွန်တော်ရိုက်မယ်လည်းများတော့အကုန်လုံးပေါ်ရမှာအကုန်လုံးစပယ်ရမှာဘယ်သူမှတော့ပြန်လာခြင်းရှိပြီပ
ါမင်းကင်းမြို့မှာအခုလ16ရက်နေ့ကပထမဆုံးမင်းကင်း PDF နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတပတ်အတွင်းအနည်းဆုံး3ချိန်ပစ်ကတ်တာတွေဖြစ်ပွားခဲ့ပါတယ်မင်းကင်းနဲ့ကက်လျက်ကဏီနယ်မိချောင်းကွင်းကျေးရွာမှာဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီကကျေးရွာသားတွေကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့ဘက်ကလုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေခြင်းတူမီတနတ်တွေနဲ့ပြစ်ခတ်ခဲ့လို့ပြန်လည်ပြစ်ခတ်ခဲ့ရတာပါလို့သတင်းထုတ်ပြန်ထားပါတယ်အဲ့ဒီဒေသတွင်ကျေးရွာတွေမှာနေထိုင်သူတွေကအခုအချိန်အထိအနီးပတ်ဝန်းကျင်ကတောတွေထဲမှာပုံအောင်နေကြရပါတယ်ပြီးခဲ့တဲ့လတုန်းကမင်းတပ်မှရရလက်နဲ့ဆွဲကင်ပြီးစစ်အာဏာသိမ်းမှုစန့်ကျင်နေတဲ့သူတွေကိုစစ်တပ်ကလက်နက်ကြီးတွေရဟယင်တွေပါတုံးပြီးဖြိုခွဲမှုတွေရှိတဲ့အတွက်ကုလသမဂ္ဂကမေလကုံမှာပြင်းပြင်းထန်ထန်သတိပေးထားတာဖြစ်ပါတယ်တဆက်တည်းမှာပဲစကိုင်းတိုင်းမြောင်မြို့နယ်မှာလည်းစစ်ကောင်စီတပ်တွေကနေအိမ်တွေကိုဝင်ရောက်ရှာဖွေတာတွေလုပ်ခဲ့တယ်လို့မြောင်ဒေသခံတဦးကအခုလိုပြောပါတယ
်မနေ့ကလည်းစပြောမယ်ဆိုမနေ့က9:20လောက်မှာအဲ့နှစ်ပတ်ရွာပေါ့ဗျာအဲ့ဘက်ရောက်မှကျွန်တော်တို့ကကွက်တစ်ခေါ်မှာပေါ့နဘက်ရမြောင်ဖျားတို့အချင်းပေါ့အဲ့မြောင်ဖျားတို့ကကွက်တစ်ထဲကိုဝင်ပြီးတော့အဲ့အိမ်တွေဝင်မှုရှာတယ်ပေါ့နော်အဲ့ဝင်မှုရှာရှာပြီးလို့ချင်းအဲ့ပြန်သွားပြီးတော့အဲ့စင်နာကြီးခွဲလောက်မှာအဲ့ဟိုဟိုဆွဲလဲဥရွာကိုဝင်တယ်လေမြောင်မြောင်မနေတရားပဲအဲ့ဆွဲလဲဥရွာအဲ့ကားလမ်းပေးမှာပဲရှိတယ်အဲ့ဆွဲလဲဥရွာတော့ဝင်ပြီးအဲ့ခဏကိုပြဖြိုးမောင်ညီတဲ့ဝင်တယ်စီဒီအန်လောက်ထားတာသူကအဲ့ပရိမမြတ်တောင်းတော်ကြာစီဒီအန်လောက်ထားတာအဲ့ဒီတော့ဝင်နေရဲ့အိမ်ကိုသူပြဖို့ပေါ့။ဟိုဝမ်းမူရှာတယ်ဟိုလက်နဲ့လှုပ်တဲ့ဘာညာဆိုတော့ကောင်းနေတယ်ပေါ့ဗျာ။အခုဝမ်းမူရှာအိမ်ထဲရောအကုန်ဝင်နေ။ဝင်ဝင်ကြီးနဲ့အကာကားပေါ်သူတို့ဆင်းတာနဲ့တစ်ခါတည်းပြီးတော့သက်သက်လေးအကုန်ပိတ်ထားပေါ့နော်။ဒီကဝင်နေတယ်အဲ့အဲ့ရွာမှာမရှိဘူး။သူ့ဖေမီကလည်းအခြားတနေရာမှာရှောင်နေရပေါ့နော်။အဲ့ဆိုအိမ်ထဲမှာတယောက်မှတော့ပါမသွားဘူး။ဒါပေမဲ့လည်းအိမ်မှာထားထားတဲ့အဆိုင်ကယ်တစ်စီးတော့ယူသွားတယ်ပြည့်ကြတော့အိမ်ထဲမှာရှိတဲ့ပစ္စည်းတွေပါတယ်အကုန်လုံးယူနေပေါ့ဗျာ
စကိုင်းတိုင်းမြောင်မြို့နယ်မှာကျေးရွာ PDF တွေနဲ့စစ်ကောင်စီတပ်တွေကြားပြီးခဲ့တဲ့မေလ26ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မှာမြို့အနီးတစ်ဝိုက်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုဝင်ရောက်ရှာဖွေတာတွေပြုလုပ်တာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ရဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်နော်။View American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် View ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုသွားရရှင်နေဆက်ပြီးနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီမြန်မာစစ်ကောင်းဆောင်ရဲ့ရုရှားနိုင်ငံခီးစဉ်အပေါ်တုံးသက်ချက်ကိုတင်ပြသွားမှာဖြစ်ပါတယ်မော်စကိုမြို့မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံကိုတွားတက်နေတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ရဲ့ရာဇာခီးစဉ်ဟာနိုင်ငံတကာပိတ်ဆို့မှုတွေကြားကစစ်လက်နက်ပစ္စည်းလေးဆက်လက်ရရှိစေဖို့နဲ့တန်တမာရေးအရာရည်ရွယ်တဲ့ခီးစဉ်တစ်ခုအဖြစ်ရှုမြင်ကြောင်းနိုင်ငံရေးအကြီးအကဲတချို့ကသုံးသပ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခုနားဆင်ရမှာဖြစ်ပါတယ် ပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံတွေကိုစစ်လက်နက်စီးဆင်းမှုတွေတားမြစ်ကြဖို့နိုင်ငံအများစုကမဲပေးဆုံးဖြတ်ခဲ့ကြတာပါ။ဒါကလည်းဖေဖော်ဝါရီ1ရက်နေ့ကစလို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်အရသာပြည်သူနဲ့လူငယ်တွေကိုအကြမ်းဖက်နေနေပစ်ခတ်မှုအတွင်းအခုချိန်ထိဆိုရင်လူပေါင်း880ကျော်တေဆုံးခဲ့ရတဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်ကြတဲ့သဘောလို့သုံးသပ်ကြပါတယ်။ဒီလိုအချိန်မှာရုရှားနိုင်ငံရဲ့ဖိတ်ကြားမှုနဲ့မော်စကိုမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ကူးချိန်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မူအီးမေးအွန်လိုင်းဦးဆောင်တဲ့အဖွဲ့တွားရောက်တာဖြစ်ပါတယ်။ဒီခီးစဉ်ဟာနိုင်ငံတကာပိတ်ဆို့မှုတွေကြားကစစ်လက်နက်ပစ္စည်းဝယ်ယူရေးစာချုပ်ချုပ်ဆိုမှုတွေလုပ်ဖို့မြန်မာစစ်ကောင်စီရဲ့ခြေလှမ်းတစ်ခုသာဖြစ်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာနိုင်အောင်ကရှုမြင်ပါတယ်။
ဒီရုရှားနဲ့ဒီပမာစစ်တပ်နဲ့ကရှေလျားတဲ့ဟိုဆက်ဆံရေးရှိခဲ့တာပေါ့နော်အရာရှိတွေကိုသင်တန်းပေးရတယ်ဟိုတပ်ပညာပိုင်းဆိုင်ရာဒီကနေစပြီးတော့မှစီးရေးသင်တန်းနေပေးရတယ်ပေါ့နော်ဆိုတော့နပိုင်းမှာကဒီရုရှားနဲ့မာဗျူအမြောက်လက်နက်ဝယ်ယူမှုတွေလည်းပို့ပြီးတော့များလာတယ်သတိထားမိသလောက်ဆိုရင်မိနစ်လောက်ကပဲစပြီးတော့ဒီလိုစီဝေးမျိုးကိုဒီမင်းအောင်နိုင်တို့ကိုယ်တိုင်သွားတက်တာလည်းရှိတယ်တော့ဒီကြားထဲမှာလည်းဒီပူတွဲစီရေးလာပြိုင်ပွဲတွေဘာတွေညာတွေလောက်တာရှိတယ်ဆိုတော့ဒါတော့ရုရှားနေဥဆောင်ပြီးတော့မှသူနဲ့ဒီလက်နက်ရောင်းဝယ်မှုတွေမကဘဲနဲ့ဒီလက်ချင်မှုတွေတိစောက်မှုတွေလုပ်တဲ့နိုင်ငံတွေကိုခေါ်ပြီးတော့မှဟိုဆက်ဆံရေးတိုးမြင့်ပြီးတောက်လာတဲ့ပုံစံပေါ့နော်ဒါပေမဲ့ထူးထူးခြားခြားတိထားမိတာကတော့ဒါကမနစ်ကဒီဒေါ်အောင်ဆန်းစုကြည်အဲ့ဒီဆိုအပ်ဖြစ်နေတဲ့အချိန်မှာတည်းကဒါကရှိခဲ့တဲ့ဥစ္စာပေါ့နော်အဲ့လိုမျိုးစီးရမမိတ်သဘောမျိုးဆန်ဆန်ပူပွဲလှုပ်ဆောင်မှုတွေကိုဒီ NLD ဒီဒုရုအစိုးရလွတ်တော်တို့ကနေပြီးတော့အဲ့ချိန်တော့ကအတိမတ်ပြုခဲ့လားအတီးပြုခဲ့သလားဒါဒီပုံမှာဘယ်လိုသဘောထားလဲဆိုတာတော့ကျွန်တော်လည်းမသိဘူးကုလသမဂ္ဂကဒီလက်နက်ဟိုပိတ်ပင်မှုကသူကဟိုတားဆီးဖို့တိုက်တွန်းတဲ့သဘောမျိုးပဲရှိတဲ့သဘောမျိုးလို့ပေါ့ဖြစ်တယ်ဒီလိုမျိုးဟာမျိုးတွေကဒီလုံခြုံရေးကောင်စီကနေပြီးတော့မှလှုပ်တော့မှပဲပို့ပြီးတော့အသက်ဝင်တဲ့သဘောမျိုးပေါ့ဆိုတော့တော့ဒါရုရှားနဲ့ဗမာကြားထဲမှာဒီကုလသမဂ္ဂထွေထွေညီလာခံဖြစ်နေတာဒီကသူတို့ရဲ့စီးဆက်ဆံမှုလက်နက်ရောင်းဝယ်ဆက်ဆံမှုမှာဘာမှသိသိသာသာသူထူးခြားတာမျိုးမရှိဘဲနဲ့ပုံမှန်တိုင်းပဲသွားနေတဲ့လို့ပဲသဘောရတယ်အခုဟိုတိထားတဲ့အခြေအနေတွေထားမှာငကိုရှိတဲ့ဒီလက်နက်နဲ့ပတ်သက်လို့ရောင်းဝယ်ကိစ္စတွေလည်းဖက်ဆင်းပြီးတော့မှဒီစာချုပ်တွေလည်းချုပ်ဖို့ရှိနေတယ်လို့တော့ကျွန်တော်တို့ကြားရတာပဲလေ
အမေရိကန်ဥရောပသမဂ္ဂနဲ့အခြားနိုင်ငံတချို့ကမြန်မာစစ်ကောင်စီအပေါ်တံခတ်အရေးယူမှုတွေလှုပ်ထားခြင်းမှာနိုင်ငံတကာမျက်နှာစာမှာမြန်မာစစ်ကောင်စီကိုတန်တမန်ရေးအယအကာအကွယ်ပေးတာကတရုတ်နဲ့ရုရှားဖြစ်ပြီးအခုတစ်ခါရုရှားကဖိတ်တဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မှုကြီးကိုယ်တိုင်တက်ရောက်တာကစစ်ကောင်စီအတွက်လိုအပ်နေတဲ့စီးရီးနဲ့တန်တမန်ရေးအကာအကွယ်ရဖို့ကြိုးပမ်းမှုဖြစ်တယ်လို့အမေရိကန်မှာနေထိုင်တဲ့မြန်မာရေးသုံးသက်သူဒေါ်တာတင့်ဆွေကမြင်ပါတယ
်နိုင်ငံတော်တော်များများကဆင်ခြင်လို့ခေါ်တဲ့တန်ခတ်အရေးမှုမှာဗီဇာပိတ်ထားတဲ့အချိန်သူသွားခွင့်ရတဲ့နိုင်ငံကိုသွားပြသလားလို့လည်းတစ်ချက်ကစဉ်းစားရတာပေါ့နော်နောက်တစ်ခုကတော့နိုင်ငံကခင်းခြင်းမှာဒီအားအကြီးဆုံးဖြစ်ခဲ့တဲ့ဆိုဗီယက်ကနေပြိုကွဲပြီးတော့ဒီနေ့ရုရှားဟာလည်းနဲ့အားရကြည့်ရင်တော့သူကလည်းနဲ့အားအတော်တော်ကြီးမားမားရှိပါလေ။ဒါသူလည်းနဲ့တယ်လည်းအဆင့်တန်းတစ်စုံချာရှိတော့အဲ့ဒီလည်းနဲ့ရရေးအတွက်ဒီဗမာစစ်ကောင်စီကရုရှားကိုအားကိုးနေတာဟာတော်တော်ကိုသိတာတယ်ပေါ့နော်။အဲ့ဒီသူလည်းနဲ့အားဖြစ်ဖို့အတွက်ရုရှားကိုပို့ပြီးတော့နေကအောင်ဆော်ရဲပလာလို့ကျွန်တော်ယူဆပါတယ်။နောက်တစ်ချက်ကတန်တမန်ရေးရကြည့်လို့ရှိရင်ကျွန်တော်အမြင်ကတော့သူဟာဗီဇာပေးတဲ့နိုင်ငံလောက်ပဲသွားနိုင်ခွင့်ရှိတာကိုသွားပြနေတာလည်းတော့သိပိုတယ်လို့ကျွန်တော်မထင်ဘူးခင်ဗျာဟုတ်ကဲ့
ရုရှားနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ကုချိန်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ဖို့ဗိုလ်ချုပ်မင်းအောင်လှိုင်ကိုရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုဂီကဖိတ်ကြားခဲ့တာပါဒီညီလာခံကိုဇွန်လ22ကနေ24ရက်နေ့ထိကျင်းပမှာဖြစ်ပြီးဗိုလ်ချုပ်မင်းအောင်လှိုင်နဲ့အတူဒုဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုဗိုလ်ချုပ်ကြီးရဲဝင်းဦးကာကွယ်ရေးဦးစီးချုပ်ရေးဗိုလ်ချုပ်ကြီးမိုးအောင်တို့လည်းဒီခီးစံမှာလိုက်ပါသွားကြပါတယ်ခင်ဗျာ
VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOE PA တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි ။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရယ်ရှင
်။တော်ရရှိနေအခုနားဆင်နေရတာကတော့ VOA မြန်မာဘန်းရဲ့အစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့ကျွန်တော်တို့သတင်းပိပုတ်ချက်တွေကိုဇက်တိုက်တင်ဆက်အောင်မှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်တို့ရဲ့အပတ်စဉ်ယုံကြည်အမှုတွေမှာတရားလိုပြတဲ့တွေကိုအပြန်အလှန်စစ်ဆေးနေခဲ့တယ်လို့အမှုကိုအကောင်းဆုံးခုခံခြေပနိုင်ခဲ့တယ်လို့ရှေ့နေတွေကပြောပါတယ်။အတိုင်ပင်ခံကိုယ်တိုင်ကလည်းအမှုတွေကိုတည်တည်ချာချာရှင်းရှင်းလင်းလင်းတီတီကြကြဖြစ်ရအောင်လှုပ်ဆောင်ပေးဖို့ရှင်းနေတွေကိုတိုက်တွန်းမှကြားတာတွေရှိပါတယ်။မနေ့ကအမှုစစ်ဆေးခဲ့တဲ့အချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ္မာကပြောပြမှာဖြစ်ပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုနေပြည်တော်မှာဂျွန်လ21ရက်တနင်္လာနေ့မှာရုံထုတ်ပြီးတော့သူတို့အမှုလေးမှုအတွက်တရားလိုပြတဲ့တွေကိုစစ်ဆေးခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။ပြီးခဲ့တဲ့ရုံချိန်မှာတရက်လိုစစ်ပြီးသွားတာကြောင့်ဒီကနေ့မှာတရက်လိုပြတဲ့တွေကိုတမှု2ယောက်စစ်ဆေးတာဖြစ်ပြီးအဓိကစစ်နေတာတွေလုတ်ခဲ့တာဖြစ်ပါတယ်။ရှင်းနေရင်းနဲ့အပြန်လန်စစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ရှင်းနေဦးကြည်ဝင်းကအခုလိုပြောပါတယ်
။ဒီနေ့ဟိုနေ့ပေါ့နော်ဒေါက်တာဆန်းစုကြည်ဟိုစစ်ဖြစ်တယ်ပေါ့နော်ဟိုဆက်သွေးဦးရီပုံမှန်69ရက်ပို့ကုန်ကဦးရီနှစ်ခုစလုံးစစ်တယ်။ကျေလိုကလည်းပြည်စီရတော့ဘုံဘူကြီးအကမင်းလာတယ်။နောက်တစ်ခါသူအိုက်ကြောက်ခဲလို့ပဲမျက်မှောင်ဆက်တာပေါ့သူအသက်ကြီးကလည်းဘူးလုံးပါအောင်နောက်အမှုကသမရဦးဝင်းမြင့်တဘာဝပေးရတယ်25အဲ့ဒါကိုဘိုးရဲတယောက်နဲ့မြို့မစည်းကအုတ်ချွေမှုကြီးရောအုတ်ချွေရက်ွက်အုတ်ချွေမှုပေါ့သူ့ကိုဆက်တယ်အဲ့ဒါနဲ့ဒီနေ့တန်လေးပုံသွားပေါ့
ဒီကနေ့စစ်ဆေးတဲ့အမှုတွေကတော့ဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုံတွင်းကုံဥပဒေပုံမှန်10နဲ့ဆက်သွယ်ရေးဥပဒေပုံမှန်69တို့နဲ့ဆွဲဆိုထားတဲ့ဒေါအောင်ဆန်းစုကြည်အမှု3မှုနဲ့တမရဦးဝင်းမြင့်ကိုတော့ဘေးရန်ရဲ့စီမံခန့်ခွဲမှုပုံမှန်25နဲ့ဆွဲထားတဲ့တမှုစုစုပေါင်းအမှု4မှုအတွက်ကြားနာစစ်ဆေးတာဖြစ်ပါတယ်ပြီးခဲ့တဲ့ဂျွန်လ14ရက်တနင်္လာနေ့ရုံချိန်တုန်းကတော့ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေက3မှုကိုပထမဆုံးစတင်ကြားနာခဲ့ရမှာတရားလိုတွေကိုသာစစ်ဆေးခဲ့ပြီးတရားလိုပြတဲ့တွေတွေကိုစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူးဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှု3မှုကတရားလိုတွေဖြစ်တဲ့ရဲမှုကြည်လင်းနဲ့ရဲမှုမြင့်နိုင်တို့ကိုအရင်ရုံချိန်မှာစစ်ဆေးခဲ့ပါတယ်တမရဦးဝင်းမြင့်အမှုမှာလည်းဒီနေ့ကရဲမှုမြင့်နိုင်ကိုပဲစစ်ဆေးနိုင်ခဲ့ပါတယ်။ဒီကနေ့စစ်ဆေးမှုတွေမှာတပ်ဖက်ကတင်ပြချက်တွေကိုအကောင်းဆုံးခုခံချေပါနိုင်ခဲ့တယ်လို့အပြန်လန်မေးခွန်းတွေမေးတာမှလည်းအပြစ်ကင်းကြောင်းကိုတက်သေးထူနိုင်လောက်တဲ့အထိတင်ပြနိုင်ခဲ့တယ်လို့ပို့ကုံသွင်းကုံဥပဒေပုံမှရှင်နဲ့ဆက်သွယ်ရေးဥပဒေပုံမှ69အမှုကိုစစ်မေးခဲ့တဲ့ဦးကြည်ဝင်းကပြောပါတယ်
။ဟိုနေဒေါက်တာသူကြီးအမှုကတော့ဒီကကိုဆက်ရတာဟုတ်ဥပဒေရညှိစုံမှုမရှိဘူးပေါ့နော်ဆက်သွယ်ရေးပစ္စည်းတွေကဒီလေဝင်ကြီးဌာနသုံးတဲ့ပစ္စည်းတွေပဲလေသူရှိရဖန်ပြီးတာမဟုတ်ဘူးလေသူကတိုင်နေမှုမျိုးစားကောရှင်းနေတာလေအဲ့ဒီကောလက်စီဒီစကားပြောတဲ့ကဒေါအောင်ဆန်းစုကြီးကတိုင်နေမှာမဟုတ်ဘူးမနေ့သုံးရက်လောက်ရောက်လာပြီးတော့အဲ့ဒီကတော့လုံချုံရက်ဖွဲ့ကရှိရ6လုံးနောက်ကင်းကိကတလုံးကိုရီးယာကြီးဆောင်ကတလုံးဒါပဲဒေါအောင်ဆန်းစုကြီးကမိရလို့ဆိုတာမပါဘူးဒါပေမဲ့ကိုလိုကတော့ဒီမှုရမဟုတ်ပါဘူးကိုလိုရှင်းနေပညာအရာတိုင်ချက်ကိုကြည့်လိုက်ရင်သိတာပဲပြမှုမကြီးဘူးကြည့်လဲဆိုပြောလို့ရတယ်။ဒါပေမဲ့သူအရေးကိုနိုင်ကောင်ဒေါ်ဆန်းစုကြည်ရှီကတိမ့်တာမဟုတ်ဘူးဆိုတာဆွတ်ဒါပေါ်နေတာကြီးပဲ။ထုံးဆောင်ဆိုလို့ရှိရင်ရှာကုန်ပုံစံဆိုလို့ရှိရင်မိတဲ့လူရှီကရသွားပြင်တိမ့်ရတယ်လေ။ဟိုမူရီစီဝါလေးဆိုရင်ကျွန်တော်အင်းနေရတယ်ကျွန်တော်ဂီလိုရတယ်ကျွန်တော်အိယာအောက်ကရဆိုကိုကလက်မှတ်ထူကြဦးကသူတို့ရဲရတယ်သူကအတားလေ။ဟိုဒေါ်ဆန်းစုကြည်အတားမဟုတ်တာ
။အမှုတွေကိုရင်ဆိုင်နေရတဲ့အတိုင်ပင်ခံရဲ့အမှုတွေအပေါ်သဘောထားနဲ့ပတ်သက်လို့ VOA ကအတိုင်ပင်ခံရှင့်နေတွေကိုမေးကြည့်တာမှာတော့သူ့သဘောထားနဲ့ပတ်သက်လို့ရှင့်နေဦးကြည်ဝင်းကအခုလိုပြောပါတ
ယ်။သူကတော့သူ့သဘောထားကတော့ဒီအမှုတွေကိုရှင်းရှင်းလင်းလင်းဖြတ်သွားအောင်နော်အမှုကိုပေါ်လွင်အောင်စစ်ပြပါ့။ပေါ်လွင်အောင်စစ်ပြပါ့။
ဒီကနေ့ရုံချိန်မှာတိုင်းမင်ကန်ကသူမမွေးနေ့ကိုတကူးတကကျင်းပပေးကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းနဲ့သူမအနေနဲ့ပြည်သူတွေကျမ်းမာဖို့နဲ့ညီညွတ်စွာနေထိုင်ကြဖို့မှာကြားတယ်လို့ပြောပါတယ်။မွေးနေ့ဆုတောင်းအနေနဲ့ပြည်သူတွေကျမ်းမာဖို့ကိုပြန်ဆုတောင်းပေးခဲ့တယ်လို့ရှေ့နေအဖွဲ့ကနေတဆင့်မှာကြားလိုက်တယ်လို့ပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာအာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကားငယ်ပို့ကုန်တွင်းကုန်ဥပဒေပုံမှ10ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြောင်းလှုပ်ဆောင်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှ505ခါခွေးတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုနှစ်ခုစုစုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်။ရန်ကုန်မှာတရားစွဲဆိုခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကားငယ်ကိုနေပြည်တော်မှာရုံးပြောင်းစစ်ဆေးခွင့်ရမရကြားနာမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှလာမဲ့သတင်းပတ်အတွင်းဂျွန်လ23ရက်နေ့မှာပြုလုပ်ဖို့ရှိပါတယ်။မနက်ဖြန်ဂျွန်လ22ရက်နေ့မှာအင်္ဂါနေ့ရုံးချိန်မှာတော့ဒေါက်တာမျိုးအောင်အပါအဝင်3ယောက်ကိုတရက်လိုဦးစိုးထွန်းရွှေကစွဲထားတဲ့အများပြည်သူတည်ငြိမ်မှုအေးချမ်းမှုပြအောင်လှုပ်ဆောင်မှုအမှုကိုစစ်ဆေးမှာဖြစ်တယ်လို့တရက်လိုဦးထွန်းမြောင်ကဦးညီညီကတဘာဝဘေးအန္တရာယ်တားဆီးကာကွယ်ရေးဥပဒေနဲ့ဒေါအောင်ဆန်းစုကြည်ကိုစွဲထားတဲ့အမှုကိုလည်းစစ်ဆေးသွားဖို့ရှိပါတယ်ရှင်
အလေးမှတင်ပြခဲ့တာပါခင်ဗျာ VOA ရဲ့ Radio အစီအစဉ်တွေကိုကျွန်တော်တို့အခုလိုမျိုးရုပ်သံအဖြစ်နဲ့ပါရှုစားနိုင်အောင်ဇွန်လဇန်ပိုင်းကနေစပြီးတော့ VOA ကနေကြိုးပမ်းလှုပ်ဆောင်လာတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ BTN နိုင်ငံကအရေးယူတန်းခတ်မှုအသစ်ဘာတွေလှုပ်တယ်လဲဆိုတာကိုလည်းပြောပြခြင်းပါတယ် BTN နိုင်ငံကနေမြန်မာစစ်ကောင်စီနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုထပ်မံအရေးယူလိုက်တာဟာထိရောက်မှုရှိကြောင်းဗီဒီယိုနိုင်ငံအခြေစိုက်မြန်မာအရေးလှုပ်ရှားသူဒေါက်တာတက်ကိုကိုက VOA ကိုပြောကြပါတယ်။မိုင်းအင်ဂျင်နိုင်ကဒေါက်တာတက်ကိုကိုကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
။စစ်ကောင်စီအပါဝင်သူတို့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေအပေါ်မှာဗြိတိန်အစိုးရကထပ်ပြီးတော့ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်လိုက်တဲ့အပေါ်မှာထူးခြားချက်နဲ့ပတ်သက်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဒေါက်တာတက်ကိုကိုကအခုလိုသုံးသပ်ပါတယ
်။ဒီတစ်ခါသူတို့ကအခုသူတို့တယောက်တည်းလောက်တာမဟုတ်ဘူးလို့ပြောပါတယ်သူတို့ကသူတို့ရဲ့မဟာမိတ်နိုင်ငံတွေရဲ့အတူတူအရေးယူတန်ခတ်ပိတ်ဆို့မှုများကိုအတူတူဆောင်ရွက်သွားမှာလို့ပြောပါတယ်ဒီလိုဆောင်ရွက်တဲ့နေရာမှာလည်းမြန်မာတက်လုပ်ငန်းပလဲလုပ်ငန်းနဲ့အတူတူမြန်မာစစ်တပ်ကအခုလောလောဆယ်ပေါ့နော် SAC ကိုသွားမဲ့အကျိုးစီးပွားမှန်သမျှကိုသူတို့ကလိုက်လံပိတ်တင်ပြီးတော့ကုန်သွယ်မှုတွေကိုလည်းတားမြစ်မယ်လို့ပြောပါတယ်သူတို့တယောက်တည်းလုပ်မယ်လို့မပြောပါဘူးအုပ်စုနဲ့လုပ်မယ်လို့ပြောတဲ့အတွက်အများကြီးဝမ်းမြောက်ကြိုဆိုပါတယ်ကျွန်တော်တို့မြန်မာလူမျိုးတယောက်ဖြစ်တဲ့အတွက်တော့ဒါတွေဟာ not enough ပေါ့နော်ဒါတွေဒီနဲ့မကလောက်ရမယ်လို့ပဲကျွန်တော်တို့ကတော့အမြဲတမ်းဟိုဖိအားပေးပါမယ်ဆက်လက်လက်လှုပ်ဆောင်ပါပါမယ်
ဟုတ်ကဲ့အဲ့တော့ဟိုစစ်ကောင်စီဘက်ကရောအခုလိုဒီဗြိတိန်ပေါ့ဒီနေ့ဆိုရင်တော့ EU ဘက်ကလည်းဥရောပသမဂ္ဂလည်းထပ်ပြီးတော့အရေးယူမှုတွေသူတို့ထုတ်ပြန်ကြေညာတာရှိတယ်ဆိုတော့ဒီလိုအထူးသဖြင့်ဒီလိုဗြိတိန်နိုင်ငံရဲ့အဲ့လိုအရေးယူပိတ်ဆို့မှုတွေပေါ်မှာရောစစ်ကောင်စီဘက်ကသူတို့အရေးဆိုင်မယ်ပေါ့နော်ဂရုစိုက်မယ်လို့ထင်ပါလားရှင်
။ဟိုသူတို့တကယ်တမ်းတော့အထိနာဖို့တော့ရှိပါတယ်ဘာလို့လဲဆိုတော့ UK တနိုင်ငံနဲ့လောက်တာမဟုတ်အားလုံးပူးပေါင်းဆောင်ရွက်မယ်ဆိုတော့ပေါ့နော်ဘာလို့လဲဆိုတော့ဒီအရာအားလုံးကဒီဘက်ကိုတဆင့်ရောက်လာကြည့်တော့နာပါပဲဒါပေမဲ့သူတို့ကတော့ဒီ site war လို့ခေါ်မှာပေါ့နော်ပြန်ပြီးတော့အများနဲ့သူတို့ game site ပါလို့အများနဲ့ပြောလို့ရှိပါတယ်ပြီးတော့သုံးသပ်မှာပေါ့နော်အခုကိုကြည့်ပါတရုတ်နဲ့ရုရှားဆိုလို့ရှိရင်အခုဒီပြီးခဲ့တဲ့တောက်ကြနေရလောက်သွားတဲ့အထွေထွေညီလာခံမှာနော်အရင်ကလိုကန့်ကွက်မဲ့နေမပြီးတော့ပဲနဲ့အခုကကြားနေမဲ့လောက်တဲ့အဆင်ရောက်လာပါပြီဒါကိုကြည့်ချင်းအဖြစ်နိုင်ငံတကာ PR တွေကတဖြည်းဖြည်းနဲ့ပေါ့နော်သူတို့ကိုတဖြည်းဖြည်းနဲ့ထောက်ခံမှုတွေညွန်နေလာတာကိုပုံမသိရှိရပါတယ်
။အဲ့လိုဗြိတိန်နိုင်ငံဒီအစိုးရတို့ပေါ့နော်အဲတက်ဆိုင်ရာအစိုးရတွေနိုင်ငံတကာအစိုးရတွေပေါ်မှာဒီလိုမျိုးပေါ့အခုဆိုဗြိတိန်ရောက်ဒီမြန်မာရေးလှုပ်ရှားနေသူတွေပေါ့နော်ဒေါက်တာတက်ကူကူတို့ပါဝင်မြန်မာရေးလှုပ်ရှားသူတွေဘက်ကကောဘလို့တိုက်တွန်းတောင်းဆိုသွားဖို့ရှိလဲရှင်
။ကျွန်တော်တို့ကတော့ပေါ့နော်တက်ဆိုင်ရာဝန်ကြီးဌာနတွေတက်ဆိုင်ရာဒီကပေါ့ Member of Parliament လို့ခေါ်တဲ့အမတ်တွေလွတ်တော်အမတ်တွေပြီးလို့ရှိရင်ပေါ့နော်ဒီဗြိတိန်အစိုးရပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ပြီးခဲ့တဲ့ကျွန်ကနေနှစ်ပတ်ကပဲပေါ့နော်ဟို G7 နှစ်ပတ်တောင်မဟုတ်ပါဘူး10ရက်ကျော်ကျော်ပဲရှိပါသေးတယ်အဲ G7 မှာလည်းကျွန်တော်တို့တွားပြီးဆန္ဒပြခဲ့တယ်ပြီးလို့ရှိရင်ပြီးခဲ့တဲ့19ရက်နေ့ကပဲအမေစုမွေးနေ့မှာလည်းလန်ဒန်မှာတွားပြီးဆန္ဒပြကြပါသေးတယ်အဲ့ဒါလည်းအကုန်လုံးအများနဲ့ဘာပဲတောင်းဆိုနေလဲဆိုကျွန်တော်တို့က NUG government ဟိုပဲအတိအမှတ်ပြုကိုပြီးလို့ရှိရင်ပေါ့မြန်မာပြည်ပေါ်မှာတတ်နိုင်တဲ့မြတ်ဝိုင်းဝန်းကူညီဆောင်ရွက်ကြဖို့မြန်မာပြည်ကိုဒီမိုကရေစီအမြဲဆုံးရအောင်ကြိုက်ပါပါပေါ့နော်အတက်နိုင်ဆုံးဝိုင်းဝန်းကူညီဆောင်ရွက်ကြဖို့အမြဲတမ်းကျွန်တော်တို့ဆက်လက်ပြီးတော့ဖိအားပေးပါမယ်
ဒီတင်အခြေဆိုင်မြမရေးလှုပ်ရှားနေတဲ့ဒေါက်တာတက်ကူကူပါ
ပြည်ထောင်နိုင်ငံအနေနဲ့စစ်ကောင်စီရဲ့ဗန်နာရေးလုပ်ငန်းတွေကိုလည်းပြစ်မှတ်ထားဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့ပြည်ထောင်နိုင်ငံခြားရေးဝန်ကြီး Dominic Raab ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မင်းအင်ဂျင်နီယာရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ခင်ဗျာ။ဒီအာဏာသိမ်းတဲ့မြန်မာစစ်ကောင်စီဘော်ကိုပြည်ထောင်နိုင်ငံအစိုးရကဒီအေးအေးယူတန်ခတ်အစ်စ်တိုးချမှတ်လိုက်တဲ့အထက်မှာဒီသူတို့ကိုဝင်ငွေရစေတယ်လို့သူတို့ပြောတဲ့ဒီတစ်လုပ်ငန်းနဲ့ပလဲလုပ်ငန်းတွေပါဝင်ကြောင်းလဲဖော်ပြထားပါတယ်ခင်ဗျာဒီပြည်ထောင်ဘက်ကအေးအေးယူဆောင်ရွက်မှုတွေပြီးသွားပြန်တော့ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ဒုက္ခတွေအရေးကိုလည်းတင်ပြခြင်းပါတယ်ပြည်ထောင်ဘက်အနေနဲ့နှင်းပန်းနှိပ်စက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးသွားကြရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခတွေအတွက်ကတော့ကိုဗစ်ကပ်ဘေးကြောင့်သူတို့ကိုနိုင်ငံတကာကအာရုံမစိုက်နိုင်ဘဲဖြစ်နေခြင်းမှာမြန်မာနိုင်ငံတွင်စစ်အာဏာသိမ်းလိုက်မှုကပိုပြီးတော့သူတို့ကိုစိတ်ဒုက္ခရောက်เสียဖြစ်လာစေတယ်လို့ဒုက္ခသည်တွေကညှိတွားကြတဲ့အကြောင်းရိုက်တာသတင်းတပုတ်ကိုအခြေခံပြီးမတ်ခွာညိုကပြောပြမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာခရိုင်တွင်ကဒုက္ခသည်စခန်းဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပါတယ်။တဲရီနဲ့ပဲတိဆောက်ထားတဲ့အဲ့ဒီဒုက္ခသည်မြို့ကြီးမှာမြန်မာပြည်ဘက်ကထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးနေထိုင်ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဘေးစီကံတွေကြောင့်ကမ္ဘာနေရာတည်တည်ကဒုက္ခသည်တွေနဲ့တူကမ္ဘာဒုက္ခသည်များနေ့ကိုမစင်နှွဲနိုင်ပဲဖြစ်နေရတဲ့အကြောင်း2016ခုနှစ်အကြမ်းဖက်မှုတွေအတွင်းအာရမပြုကျင့်ခံရကြောင်းပြောတဲ့ဒုက္ခသည်ဂျမအီဒါကအခုလိုပြောပါတယ
်ဟဲ့လေဂျူနာ20 तारीख को दिन आरा पूरा दुनिया में जैसे दो रिफ्यूजी ऑफ क्लास है इन और को दिन आरा
कबा बोग शिशि तम्य दुख ते रे ने अटू अखु सुनला 20 ये ने कबा दुख ते म्या ने अठेई मत चिंबा जिन मारे दाबेमे जमारो हा कोविड 19 के योगा चांग मचिंबा နိုင်မှာဘူးจมารို့တွေ့တမတမကြစီခြင်းမာတယ်จมารို့ကိုကူညီကြဖို့ကဘာနိုင်ငံအားလုံးကိုတောင်းဆိုပါရစေจมารို့ကိုတိုင်းပြည်ကိုပြန်ခြင်းမာတယ်
မြန်မာပြည်တွင်းနိုင်ငံရေးအခြေအနေကလည်းရိုဟင်ဂျာတွေဘက်ကိုအလှည့်မပေးနိုင်ဘဲဖြစ်နေရပြီးဖေဖော်ဝါရီလစစ်တပ်အာဏာသိမ်းလိုက်ကလေးကမြန်မာလူမျိုးတွေကိုယ်တိုင်လည်းပဲရိုဟင်ဂျာဒုက္ခသည်တွေနီးတူပျော်ရွှင်မှုကင်းမဲ့နေကြတယ်လို့ပြောကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေနေရပ်ပြန်ရေးနီးလန့်ရှာနေပေမဲ့လို့မြန်မာစစ်ကောင်စီနဲ့ဆွေးနွေးမှုဟာတိုးတက်မှုမရှိသလောက်ဖြစ်နေပါတယ်။ကပ်ရောဂါကူးစက်မှုထိန်းချုပ်ထားနိုင်ဖို့ဒုက္ခသည်စခန်းတွေကိုအသွာအလာပိတ်ဆို့ကန့်သတ်ထားပါတယ်။ကိုပြည်တွင်မှာကပ်ရောဂါကိုထိန်းချုပ်နိုင်အောင်ကြိုးစားရုန်းကန်နေကြရတာကြောင့်သူတို့အပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုညော့နေလာတယ်လို့ခန်းစားနေကြရတဲ့အကြောင်းလဲရိုဟင်ဂျာခေါင်းဆောင်တစ်ယောက်ဖြစ်တဲ့စီရာဂျူးမူစတာဖာကအခုလိုပြောပါတယ
်အာနာကူဂူရီဝလေအာနာကူဂူရန်ဒရဖိုရေအရာဟာလတ်ဖန်ဒီလိုဂီဟိုလေ
အခုမြန်မာပြည်ကဒီမိုကရေစီအစိုးရနဲ့စစ်တပ်အစိုးရနှစ်ခုဖြစ်နေပြီးတော့အခြေအနေကအရန်ရှုပ်ထွေးနေတယ်စကားကိုရိုနာဗိုင်းရပ်စ်ကတကမ္ဘာလုံးပြန့်နေလို့ပိတ်ဆို့ဟန်တာထားတဲ့စည်းကမ်းတွေကြောင့်နိုင်ငံတကာကလည်းကျွန်တော်တို့ကိုမကူညီနိုင်ဘူးအခုတခါဆရာနာသိမ်းလိုက်တော့ရိုဟင်ဂျာအရေးဖြစ်ရှင်းဖို့ဆိုတာထပ်ပြီးတော့နောက်နေသွားပြန်ပါပြီကျွန်တော်တို့ကိုကူညီပေးနေတဲ့နိုင်ငံတကာကိုလည်းကျေးဇူးတင်ပါတယ်ဒါပေမဲ့ကျွန်တော်တို့လည်းလူတွေပါဆိုတာမျိုးကျွန်တော်တို့နဲ့ထပ်တူခံစားပြီးလူခွင့်ရအပြေအဝနဲ့ကိုတိုင်းပြည်ကိုပြန်နိုင်အောင်ကူညီကြပါဦးကမ္ဘာလူမှုအတိုင်းဝိုင်းကကျွန်တော်တို့အတွက်မြတ်မြတ်တရဖြစ်အောင်လုပ်ပေးနိုင်မယ်လို့ယုံကြည်ပါတယ်
။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကလူနည်းစုဖြစ်ပြီးအများစုကနိုင်ငံသားဖြစ်ခွင့်ညှင်းပယ်ခံထားကြရပါတယ်။ဒါ့အပြင်ပြည်တွင်းစစ်အာဏာသိမ်းမှုကြောင့်လည်းသူတို့မျိုးဆက်ရဲ့အနာဂတ်ပျောက်ဆုံးနေတယ်လို့ခံစားနေကြရတယ်လို့ပြောကြပါတယ်။ဒုက္ခသည်စခန်းတွင်နေထိုင်တဲ့ရှီကူဖာဘီဂမ်ကခုလိုပြောတာပ
ါ။আর এখন এখন হস্ত হারে বুঝাইতাম হারে জাহার করতাম আর জিন্দেগি দে ফুরা গিও আর
ফুজি জমারুয়ে বোয়ারে গারো পি তোয়া বাবি শিনলেনে তেনে বাবি আকুরো জমারুয়ে নাওমিও সাটটু এটপে টুইনি জা বারে জমা গলেরি বা চাও চাও মতেন নাই জা রালে তুরুয়ে অনাগাকা বলো ফিলা লি মলে সুরা গো টুই পু নিয়া বারে
রোহিঞ্জা সুরে তোনন গো জমা আনা বাই নুই গা আতি মান মপিউ বে বাংলাদেশ বে গা লা জা রে বেঙ্গলি ইফিতা ইঞ্ঞন ব্য সু জা রা বা အရင် NLD အစိုးရလက်ထက်တုန်းကရိုဟင်ဂျာဆိုတဲ့အသုံးနှုန်းအစားရခိုင်ပြည်နယ်ကမွတ်စလင်တွေလို့သုံးနှုန်းခဲ့ပေမဲ့အခု NUG အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတရားဝင်စသုံးလာပါပြီ။ဒါပေမဲ့အာဏာသိမ်းစစ်ကောင်စီကတော့ဒီအသုံးနှုန်းကိုညှင်းပယ်ဆဲဖြစ်ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရိုဟင်ဂျာဆိုတာမရှိဘူးလို့တောင်းပြောဆိုထားပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ရောက်လာပါပြီအရင်ဦးဆုံးတော့စီးပွားရေးကဏ္ဍနဲ့စတင်နေပါတယ်အမေဆုံးလုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့အတူဇူလိုင်လထဲမှာအာကာသခီးလိုက်ပါနိုင်မဲ့ခီးစဉ်လက်မှတ်တွေကိုဇွန်လ12ရက်နေ့ကလေလံတင်ရောင်းချခဲ့ပြီးဒေါ်လာ28သန်းဘူးနဲ့အောင်မြင်မှုရရှိသွားပါတယ်။ Blue Origin ရဲ့ New Shepard ဒုံးမြန်နဲ့လိုက်ပါကြမယ်။ပထမအဦးဆုံးခီးစဉ်ကကုမ္ပဏီရဲ့အာကာသခီးသွားလုပ်ငန်းကိုအစပြုလိုက်တာလည်းဖြစ်ပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်။
For your once in a lifetime journey, you will travel past the boundaries of Earth's atmosphere and into outer space.
ကမ္ဘာအပြင်အာကာသထဲကိုခီးသွားမှာပါ။အာကာသယာဉ်ကမ်းရဲ့သုံးပုံတစ်ပုံကပြတင်းတကားတွေနဲ့ဖွဲ့စည်းထားပါတယ်။အာကာသထဲမှာပြန့်တန့်မှုတွေတဲ့အကြီးဆုံးပြတင်းတကားဖြစ်ပြီးကမ္ဘာကောက်ချောင်းနဲ့စัจ java ဝလာကြီးရဲ့အမှောင်တုမြင်ကွင်းကိုတွေ့ရမှာပါတဲ့။အမေဆုံးလုပ်ငန်းကြီးကပိုင်တဲ့ Blue Origin ဒုံးမြန်လုပ်ငန်းရဲ့အာကာသခီးသွားလုပ်ငန်းကြော်ညာပါဇူလိုင်လ20ရက်နေ့မှာ Blue Origin ရဲ့ New Shepard ဒုံးပြန်တဲ့လူတွေလိုက်ပါချမယ်ပထမဆုံးတော့အာကာသခီးစဉ်အတွက်လူတဦးစာခုံတနေရစာကိုလေလံတင်ခဲ့တာပ
ါ Sold $28 million to number 107
ဒေါ်လာ28သန်းနဲ့ရောင်းလိုက်ပါပြီလို့လေလံဖြစ်သူ Steve Little ကြေညာခဲ့တာပါအမေဆုံးလုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့ဇူလိုင်လတဲ့အာကာသခီးလိုက်ပါနိုင်မဲ့ခီးစဉ်လက်မှတ်ကိုလေလံတင်ခဲ့တာပါအမေဆုံးလုပ်ငန်းကြီးကိုတီထောင်တဲ့ Jeff Bezos ရဲ့ဒုံးပြန်ကုမ္ပဏီ Blue Origin ကအွန်လိုင်းကနေတက်ရိုက်လေလံတင်ခဲ့တာမှာလေလံအောင်သူဘသူလဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး Neil Armstrong နဲ့ Buzz Aldrin တို့ရဲ့လမျက်နှာပြင်ပေါ်ချေချခဲ့ကြတဲ့52နှစ်မြောက်နှစ်ပတ်လည်နေ့ကျရောက်တဲ့လမယ့်ဇူလိုင်လ20ရက်နေ့မှာအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အနောက်ပိုင်းကနေအာကာသကိုအသွားပြန်ခီးစဉ်အတွင်းလိုက်ပါဖို့လေလံအောင်ခဲ့သူကိုလာမဲ့သတင်းပတ်တွေအတွင်းကြေညာဖို့လည်းရှိနေပါတယ်။ Blue Origin ရဲ့အယောင်ညွှန်ကြားရေးမှူး Erin Connell ကတော့ Blue Origin အဖွဲ့ရဲ့ပထမဆုံးခီးတဲ့ကိုတွေ့ချင်လှပါပြီလို့ပြောပါတယ်
။ $28 million.That was my first auction I've ever seen.
ဒေါ်လာ28သန်းမှာဒါကသူ့အတွက်တော့ပထမဆုံးတော့မျက်မြင်တွေ့ရတဲ့လီလံပွဲပါတဲ့မယုံနိုင်စရာအတွေ့အကြုံမှာဒေါ်လာ28သန်းဆိုတာမယုံကြည်နိုင်စရာပါလို့ပြောသွားတာပါ Blue Origin တစ်ဖွဲ့လုံးကပထမဆုံးခီးတဲ့ကိုတွေ့ကျင်လှပါပြီသူတို့က Jeff Bezos နောက်သူ့ရဲ့ညီ Mark တို့နဲ့အတူ New Shepard နဲ့လူသားတွေလိုက်ပါမယ်တမိုင်းဝင်ခီးစဉ်ကိုလာမယ့်သတင်းငါးပတ်အတွင်းဇူလိုင်လ20ရက်နေ့မှာသွားကြပါမယ်တက်တက်မှာတခါသာရမယ်အခွင့်အရေးမျိုးပါလို့ပြောသွားတာပါပြန်သုံးနိုင်တဲ့ဒုံးပြန်အာကာသယာဉ်အခန်းတို့နဲ့2015ခုနှစ်ကစလို့10မိနစ်လောက်ကြာတဲ့အသွားပြန်ခီးစဉ်15ချိန်ဆန်းသက်ခဲ့တာမှာအားလုံးအောင်မြင်ခဲ့ပါတယ်တလားကြော်ကြာအာကာသခီးစဉ်ကိုအွန်လိုင်းကလေလံဆွဲကြတာမှာဇွန်လ17ရက်နေ့မှာဒေါ်လာ 4.8 သန်းထိလေလံဈေးရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လ12ရက်နေ့စနေနေ့မှာအာကာသခီးစဉ်ကိုလေလံတင်ရောင်းချခဲ့တာပါနိုင်ငံပေါင်း159နိုင်ငံကလူပေါင်း8500လေလံပစ်ဖို့စီရင်သွင်းခဲ့တာလို့လဲ Blue Origin ကပြောပါတယ်ဇွန်လ12ရက်စနေနေ့လေလံပွဲမှာတော့ဈေးအများဆုံးပေးတဲ့လေလံဆွဲသူ20ကျော်ပါဝင်ခဲ့ပါတယ်ဇွန်လ9ရက်နေ့တုန်းကအမေဆုံးလုပ်ငန်းကြီးကိုတီထောင်သူ Bezos ကသူ့နဲ့ညီဖြစ်သူ Mark တို့ New Shepard ရဲ့ပထမဆုံးအာကာသခီးစဉ်ကိုလိုက်ပါမယ်အကြောင်းကြေညာခဲ့ပါတယ်။ Jeff Bezos ကအခုလိုပြောပါတယ်
။ You see the earth from space and it changes you. It changes your relationship with this planet, with humanity. It's one earth.
အာကာသကနေကမ္ဘာကိုမြင်ရတဲ့မြင်ကွင်းကခမည်းကိုပြောင်းလဲသွားစေမှာပါတဲ့။ ကဘာလူသားတို့နဲ့ဆက်နွယ်မှုကိုပြောင်းလဲပေးလိုက်မှာပါတဲ့ဒါဟာတခုတည်းသောကဘာကြီးပါသူ့အနေနဲ့လည်းဒီခီးစင်ကိုလိုက်ပါလို့ပါတယ်တဲ့ဒါဟာသူ့ဘဝတစ်လျှောက်လုံးဆန္ဒရှိခဲ့တဲ့ကိစ္စဒါဟာစွန့်စားခံဒါဟာသူ့အတွက်သိတ်ကိုအရေးကြီးတဲ့ကိစ္စပါလို့ပြောသွားတာပါ
I invited my brother to come on this first flight.
ဒီပထမဆုံးခီးစင်မှာအတူလိုက်ဖို့ညီဖြစ်သူကိုဖိတ်ထားပါတယ်တဲ့သူတို့ကအရင်နှီးဆုံးမိတ်ဆွေတွေပါလို့အမေဆုံးလုပ်ငန်းကြီးကိုတီထောင်တဲ့ Jeff Bezos ပြောသွားတာပါညီဖြစ်သူ Mark Bezos ကလည်းအကိုဖြစ်သူရဲ့ကံလှမ်းချက်ကိုလက်ခံခဲ့ပါတယ်
I wasn't even expecting him to say that he was going to be on the first flight.
ပထမဆုံးခီးစင်မှာအကိုဖြစ်သူလိုက်မဲ့အကြောင်းနဲ့သူ့ကိုပါအတူလိုက်ဖို့ခေါ်မယ်လို့ထင်မှတ်ခဲ့တဲ့အကြောင်းပြောသွားတာပါ။အမေဇုန်လုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့ညီဖြစ်သူတို့က Blue Origin ကစီစဉ်တဲ့ပထမဆုံးလူလိုက်ပါမယ်အာကာသခီးစင်မှာအတူလိုက်ပါကြမယ်ဆိုတဲ့သတင်းကြောင့်လေလံဆွဲသူတွေပို့ပြီးတော့များခဲ့ပါတယ်။လေလံအောင်တဲ့ငွေကိုတော့လူငယ်တွေချားမှာသိပ္ပံနဲ့ဤပညာတုတ်တက်မြင့်တင်ပေးရေးပညာရေးဆိုင်ရာအကျိုးဆောင်တဲ့ Club for the Future ဆိုတဲ့ Blue Origin ရဲ့အဖွဲ့ကိုလှူဒါန်းမှာဖြစ်ပါတယ်။အလိုလျောက်ဆက်တွေအလုံးတက်ဆင်ထားတဲ့အကတရင်ကန်းမှာခရီးသည်6ဦးထိလိုက်ပါနိုင်မှာဖြစ်ပြီးခရီးသည်တွေအတွက်ကိုယ်တိုင်ပြတင်းပေါက်အကျယ်ကြီးတစ်ခုစီလည်းရကြမှာပါ။အမေဆုံးလုပ်ငန်းကြီးပိုင် Blue Origin ရဲ့အကတကိုပြန်သတ်မဲ့ခီးစင်တွေအတွက်လက်မှတ်တွေကတော့အများပြည်သူကိုမရောက်သေးသလိုခီးစင်စင်းလုံးလည်းမတတ်မှတ်သေးပါဘူး။ဒါပေမဲ့လည်းအကတခီးစင်ကိုလိုက်ပါမဲ့ခီးသည်တွေကတော့လူချမ်းသာတွေပဲအဓိကဖြစ်ဖို့များပါတယ်။ Britain ကဂရေကျွဲတစ်ထည် Richard Branson ရဲ့ Virgin Galactic ကုမ္ပဏီကလည်းခီးသည်တွေလိုက်ပါနိုင်မဲ့အကတရင်ကိုစမ်းသပ်နေပါတယ်။ဒေါ်လာ2သိန်းကနေ2သိန်းခွဲထိကျတဲ့မဲ့ခီးစဉ်အတွက်လူပေါင်း600ကြိုတင်စီးရင်သွင်းထားပါပြီ။ Elon Musk ရဲ့ SpaceX ကလည်းဒေါ်လာတန်းချီကုန်ကြမဲ့အာကာသခီးစဉ်တွေအတွက်ပြင်ဆင်နေပါတယ်ရှင
်။အသိငိထိုက်တင်ပြသွားတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတက်ကြီးရွယ်အိုတွေကိုအကူအညီပေးတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဘဝကိုစင်စင်ရဲဖြတ်တန်းနေရတဲ့ဘိုးဘွားတွေကိုတွေ့ရင်ကိုယ်တိုင်ကတတ်နိုင်သလောက်ကူညီပေးပါလို့ကိုယ်တိုင်ကူညီရေးမှာပါဝင်လှုပ်ရှားနေတဲ့ရန်ကုန်မြို့ကလူငယ်တဦးကတိုက်တွန်းပါတယ်တွိုင်းရင်လိုင်းအကူအညီလိုအပ်နေတဲ့တက်ကြီးရွယ်အိုတွေကိုအကူအညီပေးရုံသာမကတချို့အတွက်မိုးလုံလေးလုံအိမ်လေးတွေဖြစ်လာအောင်ပြင်ဆင်ဆောက်ပေးနေတဲ့လူငယ်တယောက်အကြောင်းမဆွမျက်မွန်ကနေပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကြောထောင်းနောက်ခံမရှိလို့ခက်ခက်ခဲခဲဘဝကိုဖြတ်သန်းနေကြရတဲ့တက်ကြီးရွယ်အိုတွေကိုတတ်နိုင်သလောက်ကူညီပေးနေတဲ့လူငယ်တွေရှိပါတယ်။သွားလာရင်လမ်းမှာတွေ့တဲ့အကူအညီလိုနေသူတွေကိုကူညီနေတဲ့လူငယ်တယောက်ကတော့ရန်ကုန်မြို့ကကိုပူတူဖြစ်ပါတယ်။သူသာကိုနေရာမှာအကူအညီလိုနေရင်ဆိုတဲ့ကိုချင်းစာစိတ်နဲ့အကူအညီပေးနေတာဖြစ်တယ်လို့ကိုပူတူကပြောပြပါတယ်
။ကျွန်တော်တို့တမန်ချင်းတွေစုပြီးတော့ဗောနော်နိုင်ငံဘယ်လိုကူညီကြမလဲဟိုအရင်တည်းကလည်းအခုကူညီပေးခဲ့တယ်ခင်ဗျာအရင်တော့ကလည်းကျွန်တော်တို့ဟိုတွေ့ရင်တွေ့တယ်လို့ကူညီပေးခဲ့တယ်ဒါပေမဲ့ခုလိုမျိုးပေါ့နော်ဟိုအတိုင်းအားတိုင်းနဲ့ဒီချာထဲထဲဝင်ဝင်တော့မကူညီပေးပြခဲ့ဘူးခင်ဗျာပြီးတော့အရင်ကလည်းတခုကဆိုရှယ်မီဒီယာအားနည်းမှုတခုလည်းရှိတာပေါ့နော်ကျွန်တော်တို့ရေးစပြီးတော့ကူညီပေးခဲ့တဲ့အချိန်မှာဆိုရှယ်မီဒီယာအခုလောက်မကြေပြန့်သေးဘူးခင်ဗျာအဲ့တော့ဟိုအရောက်ပေါက်လည်းနည်းတယ်ပေါ့နော်ပြီးတော့အခုလိုဆိုရင်အခုဆိုရင်ဆိုရှယ်မီဒီယာပေါ်မှာကျွန်တော်တို့လိုအပ်တဲ့အကူအညီတွေလာပြောရဲပြောရင်ကျွန်တော်နိုင်နိုင်လေးလေးကြည့်ပေးကြတာပေါ့ပြီးတော့အပေါင်းလေးနဲ့ဖွဲ့ကြည့်ကြတာလေဆိုတာလေဟိုပိုတယောက်ခန်းနဲ့လည်းမနိုင်ဘူးခင်ဗျမနိုင်ဆိုတော့လေဟိုတခုခုပူညီဖို့ဆိုရင်ဒီကလူအင်အားငွေအင်အားလိုတယ်ခင်ဗျအဲ့အတွက်ကိုကျွန်တော်တို့ဟိုလူအင်အားလည်းလူအင်အားဆိုတာလေတခုခုသွားလို့မယ်ဆိုပစ္စည်းတဲတာပဲဖြစ်ဖြစ်ပေါ့နော်ဟိုသွားဖို့လာဖို့ကားပဲဖြစ်ဖြစ်ပေါ့ဒါမျိုးကလေလူအင်အားတစ်မျိုးပဲပေါ့ဟိုငွေအင်အားဆိုရင်လေကျွန်တော်တို့ဟိုတကယ်ချင်းနေလူခံရင်လည်းခံမခံဆိုရင်ကျွန်တော်တကယ်ချင်းနေစုပြီးတော့ပေါ့အဲ့လိုမျိုးပေါင်းပြီးစုပြစ်တယ်ခင်ဗျဟုတ်
လွန်ခဲ့တဲ့6နှစ်ကျော်တည်းကစလို့တွာလာရင်ကူညီလိုနေတဲ့အဖိုးဘွားတွေကိုသူကကူညီပေးခဲ့တာပ
ါမမရရအလုပ်ကိစ္စနဲ့အပြင်သွားရင်လည်းလမ်းမှာအဖွားတယောက်အဲ့လိုပေါ့စိတ်ရည်ကြံတာလေအဖွားတယောက်ကျွန်တော်စတွေ့တွေ့ တွေ့ရင်တော့အဲ့မှာကျွန်တော်စပြီးတော့ကုညီပြီးဖြစ်တယ်ခင်ဗျာသူကားလမ်းမပေါ်မှာထွက်ပြီးတော့ကျွန်တော်ကားပြီးထိုးရပြီးတော့လမ်းလေအဲ့ရကဘာအေးဖျားလမ်းမှာကျွန်တော်ကားယူတာအဲကားကြီးရှင်းနေမှာတော့ကျွန်တော်လမ်းလေတော့ထွက်ပြီးတော့တားပြီးတော့အဖွားကိုကျွန်တော်ရင်းဆုံးနှစ်တိတ်တယ်ဟိုသူ့ရဲ့ခံစားနေရတဲ့စိတ်ကိုကျွန်တော်နှစ်တိတ်တယ်သူ့ကြီးတယောက်နေကျွန်တော်သူ့ပြီးမှရက်တီပြီးနဲ့သူနဲ့ဆက်ပြီးတော့မှရှင်းရှင်းကြီးရတယ်ပေါ့နော်သူကတော့စိတ်ဝေဒနာတယ်အဖွားပဲအဲ့ဒါကိုကျွန်တော်ပြီးတော့သူ့မြတ်ပတ်နေရဝန်စားတွေကိုကျွန်တော်အသိဝယ်ပေးရမှမဲရတကုန်းဆန်းနာမှာတော့ဝယ်အဲ့ပြီးတော့ကျွန်တော် PayPal platform က YGK ကိုမှတို့ကျွန်တော် GEO တူစားပြစ်တယ်အဲ့ဒါနေစားပြီးတော့ကျွန်တော်အဖိုးခွားတွေဟိုကိုနိုင်နိုင်ဒီလောက်ပေါ့ကူညီပေးပြစ်တယ်ခင်ဗ
ျချိုးတက်ပြီးကြောထောက်နောက်ခံမရှိတဲ့ဘိုးဘွားတွေကိုလက်မတွေးလို့ကူညီရုံနဲ့မကပါဘူးတို့တငယ်ချင်းတွေစုပေါင်းပြီးတော့ရိုရွင်းနေတဲ့အိမ်တွေကိုလည်းပြင်ပေးကြပါတယ်သစ်ပြားတွေကပြီးခိုင်ခန့်တဲ့အိမ်လေးတွေဖြစ်အောင်ကိုပူတူတို့ကပြင်ဆောက်ပေးနေတာကိုဘိုးဘွားတိုင်းလွယ်လွယ်လက်ခံကြတာတော့မဟုတ်ပါဘူး
ဖိုးအုံနှစ်ဦးပေါ့နော်အကူကြီးကကြတော့လေဖြတ်ထားတယ်အရင်ကတော့ရေထမ်းတယ်ပြီးတော့ညီလေးကကြတော့စိတ်ဝေဒနာတယ်လို့ပြောရမှာပေါ့နော်နည်းနည်းစိတ်လွတ်နေတာပေါ့တို့တော့နှစ်ဦးနေတဲ့အိမ်လေးပေါ့နော်အဲ့အိမ်လေးကလည်းတော်တော်ကြီးညှိုးရင်းနေပြီးတော့အများသုံးအိမ်သာလေးအရှိမဒီကျူးအိမ်ကြီး50 60လောက်ရယ်အများသုံးအိမ်သာအရှိမနေရယ်အဲ့တော့အနတ်တက်ကောပြီးတော့အမြင့်ကြီးရောအစားပြောရမလို့အောင်ညစ်ပတ်တယ်အဲ့ကောကိုကျွန်တော်အဲ့အိမ်လေးကိုကျွန်တော်စဉ်းစားမိတယ်ကမ္ဘာအဖိုးကိုကျွန်တော်ပြောတယ်ကျွန်တော်အင်ဘောကမောင်းချတယ်အဖိုးကစိတ်သိပ်ပြီးတော့မမှန်တော့ကျွန်တော်အင်ဘောကမောင်းချတယ်သူ့ရဲ့လမ်းလျှောက်ရင်သူအမိုက်တော့အမိုက်ပလုံကောက်တာဗောနော်ဘူးကဘလုံးကောက်ရင်သူ့ပေါက်ကျွန်တော်ကိုရိုက်တယ်အဲကျွန်တော်နှီးရဲသူ့ရှိရအောင်သွားတယ်ပြီးတော့သူနဲ့ကျွန်တော်ဟိုမိတ်ဆွေဖွဲ့တယ်ကွာသူ့ကိုကျွန်တော်မေတ္တာတွေပေးတယ်မေတ္တာပေးသူလည်းကျွန်တော်မေတ္တာပြန်ပေးနောက်ရက်ကျတော့ကျွန်တော်အင်ဒီသူ့တဲတော်လေးကိုကျွန်တော်ထိုင်လို့ရအောင်သူလည်းစကားပြောပြတယ်အဲအဲ့အနေတည်းရှိရဖို့အဖိုးကိုအင်းလေးဆောက်ပေးမယ်ညီမလားဆိုတော့အဲညီမဲဆိုပြီးတော့ကျွန်တော်6ရက်လောက်အချင်းယူလိုက်ရတယ်ညီတိုင်းပေါ့နော်သူရှိသွားပြီးတော့သူနဲ့စကားပြောရတယ်ပေါ်လောက်တာပေါ့သူအမိုက်ပါကောက်ရလိုက်သွားတယ်သူလက်ဖေးတောက်မှာလိုက်မိတယ်လင်ကုန်ရီတောက်မှာလိုက်မိတယ်ပေါ့နော်အဲ့လိုမျိုးကျွန်တော်လိုက်ပြီးလုပ်ရင်းတယ်သူနဲ့ကျွန်တော်ရင်းနှီးမှုရတော့အဲ့မှာတို့နှစ်ဦးတက်လေကျွန်တော်အင်းလေးဆောက်ပေးအဲ့အင်းလေးဆောက်နေရင်လည်းကျွန်တော်အဲ့အင်နာလေးကိုတွေ့တယ်အများသောအင်နာလေးကိုတွေ့တယ်တွေ့တော့အများသောအင်နာကလည်းတော်တော်ကြီးကိုကျမအိမ်နဲ့မင်းညွတ်တဲ့အချက်တွေကိုကျွန်တော်မြင်တွေ့လာရတယ်။အဲ့တော့ဟိုအိမ်လေးကျွန်တော်ဆောက်ပြီးဒီအိမ်နာလေးလည်းကျွန်တော်ပြင်ပေးမယ်ဆိုရက်ရည်ရွယ်ချက်လေးတခုကျွန်တော်ကပေါ်လာပြန်ရော။အဲ့ဒါနဲ့ကျွန်တော်အိမ်နာလေးလည်းကျွန်တော်ပြင်ပေးပြစ်ခဲ့တယ်ပေါ့ခင်ဗျာ
။ကိုပူတူးလိုပညာတတ်လူငယ်တွေစုပြီးတော့ဘိုးဘွားတွေအတွက်လူအားငွေအားစိုက်ပြီးကူညီပေးနေကြတာဖြစ်ပါတယ်
။ကျွန်တော်တို့ group လေးကဟိုလူငယ်တွေပေါ့နော်ကျွန်တော်နည်းပညာအကြောင်းအရင်းတွေပါပဲခင်ဗျာ။ဟုတ်ပညာအကြောင်းအရင်းတွေပဲခင်ဗျာ။သူတို့ကျွန်တော် group ထဲမှာပါတယ်တငယ်ချင်းတွေရတယ်အဲ့လိုတို့ဒီကူညီပေးနိုင်တယ်ပေါ့နော်တို့ရဲ့ပညာတို့တက်ထားတဲ့ပညာလေးပေါ့နော်ဟိုဒီဇိုင်းပိုင်းဆိုလည်းဒီဇိုင်းပိုင်းပေါ့နော်ဟိုအကြီးကျယ်ခန်းသားကြီးမဟုတ်ပြင်ပြီလားတို့တက်ထားတဲ့ပညာလေးနဲ့ဘယ်လိုအချက်ရှိလဲဘာလေးကတော့ဒီလိုလုပ်ရင်ကောင်းမယ်ပူတူရေဘာလေးကတော့ဟိုဟာဖြစ်ရင်ကောင်းမယ်နော်အဲ့လိုမျိုးအကြံပေးတယ်ပေါ့နော်တို့ကိုယ်တိုင်လည်းလာတယ်တို့ကိုယ်တိုင်လည်းအပြင်းမှန်းခံတယ်မိုးရွာရွာနေပူပူမနဲ့အစိုးရထားပြီးလာတယ်အဲ့လိုလေးစောင့်ဖြစ်တယ်ပြီးတော့နောက်တစ်ခုကျေးဇူးတင်ရမှာကကျွန်တော်ဒါမျိုးလေးလုပ်နေရင်တော့ကျွန်တော်ရှိဟိုဟုတ်ဆက်တယ်လာခဏအဲ့လိုပဲကျွန်တော်တို့လည်းဟိုအင်းကြီးအကြောင်းစင်းလဲဟိုအကိုကြီးလင်းမားနှစ်ယောက်ကအဲ့ဆက်တယ်လာတယ်သူရှိမှာဟိုလိုအပ်တဲ့တစ်တွေပြီးရင်တွတ်တွေရှိရယ်ဒီလေးနည်းလိုရင်လာယူကွာဆိုပြီးတော့ပြောတော့ကျွန်တော်အရန်ဝမ်းသာသွားတယ်အဲ့ချိန်မှာကျွန်တော်လိုရင်သူကကျွန်တော်အများနဲ့ကူညီပေးတယ်ခဏအဲ့အကိုလိုလည်းကျွန်တော်ဒီကနေကျေးဇူးတင်ကြောင်းပြောချင်တယ်ခဏအဲ့အကိုနဲ့အမနဲ့အကူညီအများကြီးလည်းပါပါတယ်ခဏဟုတ်အခုထပ်ပြီးတော့ကူညီပေးတတ်တာပါခဏဟုတ်
ကိုဘူတူကတော့ခုနဆောဆောပြောခဲ့တယ်လို့ပဲသွားရင်လာရင်နဲ့ကိုမျက်စိရှိမှအကူညီလိုတဲ့လူဆိုရင်တွေ့ရင်ကူညီတိုက်တယ်ဆိုတော့တခြားလူတွေကိုရောအဲ့လိုမျိုးကူညီဖို့အတွက်ကောဘယ်လိုမျိုးတိုက်တွန်းခြင်းလဲရှင
့်ဟိုကျွန်တော်တို့လက်ဖက်ရည်တောင်းရင်900,000 1,000ဒါကြမုံစားပါနဲ့5,000ပုံရတယ်ခင်ဗျအရှင်ပြည်တဲ့လူအတွက်5,000ကဟိုမတိတာပဲねတကယ်အရှင်မပြည်တဲ့အဓိကအဖိုးဘွားကိစ္စပြောနေရဆိုအဖိုးဘွားတွေအတွက်က5,000ရဖို့ဆိုတာတကယ်ကိုမလွယ်ပါဘူးညီဘူးထဲမှာတမီကုန်ပတ်ပြီးတော့ရေးရောင်းရမျိုးရှိတယ်တမီကုန်လေးပြီးတော့ထိုင်ပြီးတော့တမီလုံးမှာပလုံး900မရတဲ့တရတိရောင်းရအဖွားလိုမျိုးပေါ့နော်တမီလုံးလေးမှာပလုံးတော့မရောင်းရတဲ့အဖွားမျိုးမျိုးအဲ့လိုမျိုးအဖွားလိုမျိုးရအများကြီးရှိရခဏအဲ့တော့ဘာဖြစ်လဲတိုင်းလာရင်ကြော်ရင်းကြိုင်နေတယ်ပေါ့နော်ဟောဒီအဖိုးကတော့ဟိုကိုယ့်အတွက်အတုံးလို့ဒီဖြစ်စီမတုံးမလို့ဒီဖြစ်စီပေါ့နော်ဟိုတွေ့ရင်တော့ဟို900,000ဖြစ်ပြီပေါ့နော်ဝယ်ယူအားပြလိုက်ပါဟိုပစ္စည်းပါယူခဲ့ပေးပါလို့ပြောရမယ်ခင်ဗျာဟုတ်ဟိုဘာလို့ဆိုဒီပစ္စည်းလေးပုံသွားတဲ့ခါကျရင်တို့အတွက်ဖီလင်းကအဖိုးဖိုင်ဖီလင်းကတော်တော်လေးရှိရအောင်နေဟောငါပစ္စည်းလေးရောင်းကုန်သွားပြီပြောရရပေါ့နော်အဲအဲ့လိုပဲအဖိုးဖိုင်အတွက်လည်းအဲ့လိုပစ္စည်းလေး ကျောင်းကုန်ကပြောတာပေါ့နော်အဲ့ဒါကမှကိုယ်စီတနာရှိရင်ရှိတယ်လာပို့ပြီးတော့ပေးခဲ့ပါပေါ့နော်ဒါမျိုးလေးတော့ကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကိုနိုင်တဲ့ဘက်ကပေါ့နော်900နိုင်900 1000နိုင်1000ပေါ့နော်900နဲ့ပစ္စည်းလေးကိုကိုက1000နိုင်ဆိုတော့1000လေးပေးခဲ့လိုက်ပစ္စည်းလေး900နဲ့တစ်ခုလောက်ယူခဲ့လိုက်ပေါ့နော်ဒါမျိုးဆိုရင်ကိုကိုအတွက်လည်းကိုယ်တို့ရတယ်သူတို့တော့အဖိုးဖိုင်းတော်လည်းအရှင်ပြေသွားတာပေါ့နော်အဲ့လို900 1000ကနေပြီးတော့လူများစွာဖြစ်လာတဲ့ခါကျဒီအဖိုးဖိုင်းရဲ့ပစ္စည်းတွေရောင်းကုန်သွားတဲ့ခါကျသူတို့အင်းဆုံးဆုံးပြန်လာလို့ရပါမယ်သူတို့အတွက်လိုအပ်တဲ့ဟာလေးတွေသုံးလို့ရပါမယ်လိုအပ်တဲ့ရှိလေးဝယ်လို့ရပါမယ်ပေါ့နော်အားလုံးပါပဲခင်ဗျာဟုတ
်ရန်ကုန်မြို့လမ်းတွေပေါ်မှာချိုချိုတက်တဲ့ရှားဖွေစားတောက်နေကြတဲ့ဘိုးဘွားတွေကိုတတ်နိုင်သမျှကူညီပေးနေတဲ့ကိုပူတူဖြစ်ပါတယ်သူတို့တကယ်ချင်းတွေအကူအညီပေးလိုက်လို့အဆင်ပြေသွားကြသူတွေရဲ့အပြုံးကလွဲလို့ဘာမှပြန်မမျောလင့်ဘူးလို့ပြောပါတယ်ရှင်ကျွန်မစုမြတ်ပါပ
မစုမြတ်မတင်ဆက်သွားတဲ့ဘလော့ဂါပြောသမျှအစီအစဉ်မှာလူငယ်တွေကတက်ကြီးရွယ်အိုတွေကိုပဲလို့စိတ်ထားအခံတွေနဲ့အကူအညီပေးနေကြတယ်ဆိုတဲ့အကြောင်းတွေကိုနှားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE မှာတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့နိုင်မယ့် email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာကျွန်တော်တို့ရေဒီယိုအစီအစဉ်ကထုတ်လွှင့်နေတာတွေကိုလိုင်းဒိုမီတာ2440 51ကနေဖမ်းယူနားဆင်နိုင်ပါ रे ခင်ဗျာမင်းကြီးအခုတော့သတင်းချင်းချုပ်ကိုပြောပြပြပါအောင်ဗျာ
ကောင်းပါပြီရှင်မြန်မာစစ်ကောင်စီဘက်တတိယမြောက်အရေးယူပိတ်ဆို့မှုကိုချမှတ်လိုက်ကြောင်းဥရောပတမကကဂျွန်လ21ရက်နေ့တနင်္လာနေ့ကထုတ်ပြန်ကြေညာလိုက်ပါ रे အဲ့ဒီထုတ်ပြန်ချက်အရဥရောပတမကရဲ့ထပ်မံပိတ်ဆို့အရေးယူမှုစီးနဲ့မှာအာဏာသိမ်းစစ်အုပ်စုဝင်တွေကနောက်ထပ်8ဦးနဲ့သူတို့ပိုင်ဆိုင်မှုစီးပွားရေးလုပ်ငန်း3ခုအပါအဝင်စစ်ပြန်စစ်မှုတောင်းအဖွဲ့တို့ပါဝင်ပါတယ်။ဒဏ်ခတ်ပိတ်ဆို့ခံရသူတွေထဲမှာတော့စစ်ကောင်စီဝင်ကြီးတွေဒုတိယဝင်ကြီးတွေအပြင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေပြီးတိုင်းပြည်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့အစိုးရရှေ့နေချုပ်လည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီအပါအဝင်သူတို့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေအပေါ်ဗြိတိန်အစိုးရကပိတ်ဆို့ဒဏ်ခတ်မှုတွေထပ်တိုးပြီးချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာလိုက်ပါတယ်အာနာသိန်းစိအုပ်စုအတွက်အဓိကဝင်ငွေရစေတဲ့လမ်းကြောင်းတွေကမြမတစ်လုပ်ငန်းနဲ့ပလဲလုပ်ငန်းတွေကိုဗြိတိန်ကပိတ်ဆို့အရေးယူလိုက်ကြောင်းဗြိတိန်နိုင်ငံသားဝင်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်အဲ့ဒီလုပ်ငန်းတွေရဲ့အကျိုးအမြတ်တွေကိုစစ်ကောင်စီကရရှိနေတဲ့အတွက်ပြစ်မှတ်ထားအရေးယူရတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်မြမနိုင်ငံမှာတရားဥပဒေနဲ့မညီဖန်စီခံထားရသူတွေအားလုံးကိုချွင်းချက်မရှိချန်ချစ်ပြန်လွှတ်ပေးဖို့တနင်္လာနေ့ကစစ်ကောင်စီကိုကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျေရစ်ကဖေဗရူလာ၁ရက်နေ့အရက်သားအစိုးရစီကနေစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်၅လနီးပါးကြာထိန်းသိမ်းခံထားရတဲ့အမျိုးသမီးကလေးတငယ်အမျိုးသားထောင်ပေါင်းများစွာကိုချင်းချက်မရှိချက်ချင်းလွတ်ပေးဖို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကနေထပ်မံတောင်းဆိုလိုက်တဲ့အကြောင်းသတင်းထောက်တွေကိုပြောသွားပါရစေ။G7 ဆက်မှုထိပ်သီး9နိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တအူးခန့်အပ်ပြီးမြမအရေးတဲ့ထက်ထဲဝင်ဝင်ဆောင်ရွက်ပေးဖို့မြမအရက်ဖက်လူထုအဖွဲ့အစည်း400နီးပါးကဂျွန်လ21ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်G7 အဖွဲ့ဝင်နိုင်ငံတွေကအခုနောက်ဆုံးဗြိတိန်မှကျင်းပတဲ့အစည်းအဝေးကနေကြေညာချက်ထုတ်ပြန်ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအလေးပေးဖော်ပြတာကိုကြိုဆိုကြောင်းဒါပေမဲ့မြမအကျက်အတဲအတွက်အာဆီယံကအဓိကနေရာကနေချီးကပ်လှုပ်ဆောင်ဖို့ပြောကြားချက်ဟာမှားယွင်းတယ်လို့ယုံကြည်ကြောင်းဖော်ပြထားပါတယ်ရှင်အာဆီယံအဖွဲ့ကြီးကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတည်တည်ချာချာလှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက်လဲ G7 အဖွဲ့ဝင်နိုင်ငံတွေတဲကထက်ထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးဖို့တိုက်တွန်းလိုက်ပါတယ်ရှင်
။ကျေးဇူးပါမင်းကြီး။နိုင်ငံတကာသတင်းအကျဉ်းချုပ်တွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ကြပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာတော့ဂျင်မီခော့ဖြစ်ပြီးရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာကယ်ဗင်ဖောက်လာဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရစီမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program